Welcome to the Voice of America in Burmese.
Mingala nya cha ma shin. VOA Myanmar Pai season ye 2019 khune October 1 ye inga ne nya pai 9:30 thi season ne go American pi daw su myo Washington DC ga ne line to meter 1925 30 ne VOA ye Facebook sa myanar ga ne dai thol ni ba wi. ကျမနန်းလာဝအခုညပိုင်းစီစဉ်ရတဲ့ဝင်ယူသိဆက်တော်မှာပ
ါမင်္ဂလာပါရှင်ကျမခင်ပြထွေးပါတမရဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးမှုတွေအတွက်ယူကရိန်းနဲ့ဆက်ဆက်တဲ့ဆွေးနွေးစတမ်းတွေပေးအပ်ဖို့တမရရဲ့ကိုရေးရှိနေတဲ့နိုင်ငံသားရေးဝင်ကြီးပွန်ပေယိုတို့ကိုအောက်လွတ်ကျော်ဒီမိုကရက်အမတ်တွေကဆင်ခေါ်ထားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ရေးဆွေးဆက်နှိမ့်နိုင်ပွဲတွေကိုတော့ဒီလ9ရက်နေ့ပြန်ဆဖို့သဘောတူထားပြီလို့မြောက်ကိုရီးယားအစိုးရသတင်းမှာပြောပါတယ်နောက်တော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အချိန်မှအခမ်းအနားမှာတော့တရုတ်အစိုးရကသူရဲ့စီးရဲအင်အားကိုထုတ်ဖော်ပြသခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပါရှင်နိုင်ငံတကာစံနှုန်းတွေနဲ့ကညီတဲ့မြန်မာစာ Unicode စနစ်ကိုဒီကနေ့ကစပြီးတော့နိုင်ငံတော်အသုံးပြုလိုက်တဲ့ပေါ်ပြည်သူတွေရဲ့အခက်အခဲနဲ့အမြင်သဘောဒါဘယ်လိုရှိပါသလဲဒီ
စက်တင်ဘာလကြီးကျွန်တော်တို့ကြောင်းဖို့ပြုဖို့ကြတော့အခက်အခဲတချို့တော့ရှိပါတယ်ไซไซလုပ်ရဲ့လူတွေကဒီပေါ့ရိုက်ဖို့ကြာတော်တော်ခက်ခဲတယ်ပေါ့
ပေါ့ကလစ်ကဂျာနေတိုက်တခုရဲ့ ID တာဝန်ခံတူပြောတော်တာပါရှင်ပြည်စုံကတော့မကြခင်ကြာမှာပါဂျာအပြင်မြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြောင်းချင်းပြည်နယ်ပလောဝါမြို့နယ်ထက်ကဖုံးတော်ကြီးစတင်ကြောင်းတဲ့လက်နက်ကြီးကြားလို့ထိခဲ့ဒဏ်ရာသူရှိတဲ့တဲ့တင်ဒီကနေ့မှာအသက်65နှစ်ပြည့်တဲ့အမေရိကန်သမ္မတဟောင်းဂျီမီကာရာရဲ့လူငယ်တွေနဲ့ထိတွေ့ဆက်ဆံနေစေလက်ရှိလှုပ်ရှားမှုတွေအကြောင်းကိုလည်းထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ဝမ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစံနဲ့တိုက်လေတိုင်းဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုမှတ်ခင်ပြတွေနဲ့ကွကျော်သိန်းတို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေကိုပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှိအနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းပတ်ထဲလွှတ်တော်မှာတက်သေးထွက်ဆိုဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစတမ်းတွေပေးအပ်ဖို့ကြာတာပတိနေ့အထိအချိန်ပေးထားကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လိုက်ရင်းနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေကဆင့်ခေါ်စာမှာပြောထားပါတယ်။သမ္မတထရမ့်ဟာဒီလာမယ့်2020သမ္မတရွေးကောက်ပွဲမှာအနိုင်ရအောင်နိုင်ငံခြားတိုင်းပြည်တစ်ခုကကြားဝင်ဆောင်ရွက်ပေးဖို့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ဆိုတဲ့ဆိုရင်မှုနဲ့အတွင်းလူတယောက်ကတိုင်ကြားခဲ့ပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့တာပါ။သမ္မတထရမ့်ရဲ့ရှေ့နေရူဒီဂျူလီယာနီကိုတော့ယူကရိန်းနဲ့ဆက်ဆက်တဲ့ဆွေးနွေးစတမ်းတွေကိုအောက်တိုဘာလ15ရက်နေ့နောက်ဆုံးထားတင်ပြဖို့အောက်လွတ်တော်ကဒီရေးရာကော်မတီဥက္ကဋ္ဌတွေဖြစ်ကြတဲ့အဲလီယက်အန်ဂယ်အဒမ်ရှစ်ဖ်နဲ့အလိုက်ဂျာကမ်မင်းစ်တို့ကဆင့်ခေါ်ထားတာပါ Mr. Giuliani ကတော့သူ့အပေါ်ဆင့်ခေါ်စာကိုလက်ခံရရှိထားတဲ့အကြောင်းနဲ့တင့်တော်တယ်လို့စဉ်းစားလှုပ်ဆောင်သွားမှာဖြစ်တယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေတစင်တုတ်ပြန်ထားပါတယ်။သမ္မတ Trump ကလည်းဒီသူနဲ့ Ukraine သမ္မတအကြားမှာဇူလိုင်လ25ရက်နေ့တုန်းကဖုန်းဆက်သွယ်စကားပြောဆိုခဲ့တာမှာဘာအမှားယွင်းမှမရှိခဲ့ဘူးဆိုပြီးတနင်္လာနေ့တုန်းကထပ်မံကောက်ွယ်ပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးစစ်ဆေးညှိနှိုင်းပွဲတွေကိုအောက်တိုဘာလ9ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆိုရအဘော KCNA သတင်းဌာနကဒီကနေ့ပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ခေါင်းဆောင်တွေကြားထိပ်သီးအစည်းအဝေးအောင်မြင်မှုမရပဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတူးနောက်မဆုတ်ဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲ။အောက်တိုဘာလ4ရက်နေ့မှာကနဦးဆက်သွယ်ကြပြီးတဲ့နောက်စစ်ဆေးညှိနှိုင်းပွဲလုပ်မယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးချိုးဆွန်ဝီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCNA သတင်းဌာနကဖော်ပြပါရယ်။ဆေးစံညှိနှိုင်းပွဲတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပြီးမလဲ။အမေရိကန်ဆိုရအနေနဲ့ဘိုးဘီလှည့်တာပြောင်းတာရှိတဲ့သဘောထားပြတဲ့နဲ့ဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါရယ်။လာမယ့်ဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့မှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတင်တယ်လို့နျူကလ িয়ার ရေးမြောက်ကိုရီးယားဆေးစံညှိနှိုင်းရေးမှူးချုပ်ကင်မြုံဂျီကပြီးခဲ့တဲ့လထုတ်ပြန်ချက်တစ်ခုမှပြောထားပါရယ်။မြောက်ကိုရီးယားဘက်ကစစ်ဆေးညှိနှိုင်းသူတွေနဲ့တွေ့ဖို့အမေရိကန်အနေနဲ့အစဉ်အဆက်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကလည်းပြီးခဲ့တဲ့လမှာပဲပြောထားပါတယ်။ဒါပေမဲ့လည်းအထောက်ခံလိုက်ရတဲ့အမေရိကန်မျိုးသားလုံခြုံရေးဂျန်ပီပုတ်ကိုဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့ရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါတယ်
။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အတွက်ထောက်လှမ်းပေးနေတဲ့မျိုးသားတယောက်ကိုတည်တံ့ချမှတ်လိုက်တဲ့အကြောင်းအီရန်တရားရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်နဲ့အီရန်အစိုးရအကြားတင်းမာမှုတွေတိုးနေချိန်မှာပဲအခုလိုချမှတ်လိုက်ကြပါ။တည်တံ့ချမှတ်ခံရတဲ့သူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့အလားတူပြစ်မှုတွေနဲ့နောက်ထပ်နှစ်ဦးကိုလည်းထောင်နဲ့ဆယ်နှစ်စီချမှတ်လိုက်တဲ့အကြောင်းနဲ့နောက်တစ်ဦးကိုတော့ဗြိတိန်အစိုးရအတွက်ထောက်လှမ်းပေးခဲ့မှုနဲ့ထောင်နဲ့ဆယ်နှစ်ချမှတ်လိုက်တဲ့အကြောင်းတရားရေးဌာနပြောခွင့်ရဂိုလမ်ဟိုဆန်အစမိုင်လီကပြောပါရယ်။ ။တရားချမှတ်ခံရတဲ့သူကအယူခံဝင်ထားတဲ့အကြောင်းနဲ့ဒီအတွက်အယူခံတရားရုံးကနောက်ဆုံးအမိန့်ချလိုက်မယ်လို့လည်းပြောခွင့်ရကပြောပါရယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတချို့အကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကနေအမေရိကန်သမ္မတကဒီပြီးခဲ့တဲ့နှစ်ထဲမှာပဲပြန်လည်နှုတ်ထွက်ခဲ့ပြီးတဲ့နောက်အမေရိကန်နဲ့အီရန်အကြားတင်းမာမှုတွေတိုးလာနေချိန်မှာအခုလို CIA အတွက်ထောက်လှမ်းပေးနေသူကိုအီရန်ကတရားချလိုက်ကြပါ။အခုဖြစ်ရအပေါ်မှာအမေရိကန်အစိုးရဘက်ကတော့မှတ်ချက်တစုံတရာပြီးပြောဆိုတာမရှိသေးပါဘူး။အမေရိကန်သမ္မတထရမ်ကတော့ဒီအီရန်ကိုစစ်ဆင်ညှိနှိုင်းမှုတွေပြန်လုပ်ဖို့အတွက်ဖိအားပေးတဲ့အနေနဲ့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်ချမှတ်ထားတာပါရှင်။
ဥရောပသမဂ္ဂ EU ကနေပြည်ထောင်စုနိုင်ငံတို့ထွက်ရေး Brexit သဘောတူညီချက်ဆိုင်ရာဆွေးနွေးချက်အသစ်တွေကိုတိတ်မကြခင် EU ကိုတင်ပြမယ်လို့ပြည်ထောင်စုကြီးချုပ် Boris Johnson ကဒီကနေ့ပြောပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေထဲမှာပြည်ထောင်စုနိုင်ငံအင်္ဂါလန်26အကောက်ခွန်ရုံးတွေဖွင့်ဖို့ပါတယ်ဆိုတဲ့သတင်းတွေကိုတော့ပယ်ချပါတယ်။ EU တွေကနေပြည်ထောင်စုထွက်ရမယ်နောက်ဆုံးရက်အောက်တိုဘာလ31ရက်နေ့ရောက်ဖို့ရက်30ပဲလိုတော့တာကြောင့်နောက်ထပ်နှောင့်နှေးမှုဖြစ်စေရေးသဘောတူညီချက်တစ်ခုရဖို့ဝန်ကြီးချုပ် Johnson အချိန်လူလုပ်နေရတာပါ။ဒါပေမဲ့လက်ရှိရထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ပြင်ခိုင်မာတဲ့နောက်ထပ်နည်းလမ်းတစ်ခုခုကိုအခုထိမတွေ့ရသေးဘူးလို့ EU ခေါင်းဆောင်တွေကပြောထားပြီးအချိန်ကလည်းမကြမ်းလာတော့ပါဘူး။သူ့အရင်ဝန်ကြီးချုပ်ဟွန်ထရီဇာမေးလက်ထက်ပြီးခဲ့တဲ့နှစ်ကရထားပြီးသားဗြိတိသျှပါလီမန်က3ချိန်ပယ်ချထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ပါသတ်မှတ်ချက်တွေကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့ဝန်ကြီးချုပ်ဂျွန်ဆန်ကကြိုးစားနေတာပါ။ဒီထဲမှာအဓိကအခြေတင်ဖြစ်ဆုံးကိစ္စတစ်ခုဖြစ်တဲ့ backstop အစီအစဉ်ဆိုတာပေါ့ဝန်ကြီးချုပ်ဂျွန်ဆန်ကအဓိကအာရုံစိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်က Brexit EU ကနေပြည်တည်နှုတ်ထွက်ပြီးတဲ့နောက်အကောက်ခွန်ဆိုင်ရာ EU ရဲ့သတ်မှတ်ချက်တွေအတိုင်းဆက်လိုက်နာပြီး UK နိုင်ငံတွေကအမြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်နိုင်ငံတို့အကြားကုန်စည်တွေအကောက်အခွန်နဲ့အပြန်အလှန်ဆက်ပြီးကူးသန်းရောင်းဝယ်ဖို့ခွင့်ပြုရမှာဖြစ်ပါတယ်ခင်ဗျာ
VOA American နဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965ไนโรมิเตอร์32กิโลเฮิรตซ์9300ครับไนโรมิเตอร์51กิโลเฮิรตซ์5885รอบเพียงสนิทตะเนวเรียนมาไนโรมิเตอร์190กิโลเฮิรตซ์1505มานี่เพื่อทดลองไปได้ครับရှင
်เองานี้ญาณနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်တရုတ်ပြည်သူတမရနိုင်ငံချူချောင်းနဲ့အနှစ်90ပြည့်အချိန်မှတ်အခမ်းအနားမှာတရုတ်ဆူရကသူ့ရဲ့စီးရင်အားကိုထုတ်ဖော်ပြသလိုက်ပါတယ်တရုတ်ကွန်မြူနတီပါတီကောင်ဆောင်မော်စီတုံးတချိန်လုံးကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ဆင်ပြီးသမရရှိချင်းပင်ဒီကနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာပါတီကောင်ဆောင်မော်စီတုံးကတရုတ်ပြည်သူသမရနိုင်ငံထူထောင်ချောင်းကျင်ညာခဲ့တဲ့ TNMN ရင်ပြင်မှာတက်ဖွင့်အင်အားတွေရာပေါင်းများစွာပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုသမရရှိနဲ့အတူဝန်ကြီးချုပ်လီကိတ်ချန်နဲ့တခြားပါတီကောင်ဆောင်တွေလည်းတက်ရောက်ကြပါတယ်။တိုင်းပြည်လုံးကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာတော့သမရရှိကတရုတ်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုဘယ်လိုအင်အားမျိုးနဲ့မှကင်လှုပ်နိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရပ်တန့်ပစ်နိုင်မှာမဟုတ်တဲ့အကြောင်းပြောဆိုသွားပါရယ်မေးခွန်းပြောကြားပြီးမှတော့ဒီအမုန်းပွက်ထားတဲ့လီမိုဆင်ကားပေါ်မှာရပ်ပြီးစီးပြအင်အားအခမ်းအနားကိုလှည့်လည်ကြည့်ရှုပါရယ်နျူကလ িয়ার ထိပ်ပူးတစ်ခုထပ်မနဲ့တက်ဆင်နိုင်တဲ့တိုက်ချင်းပစ်ပက်ထင်းဒုံးတွေအတန်ထက်မြန်တဲ့အဝေးထင်းဒရုန်းယာဉ်တွေတိုက်လေယာဉ်တွေတင့်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကုရိယာပစ္စည်းအသစ်တွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ချင်း290ပြည့်အထိတ်အမှတ်အဖြစ်နဲ့အမြောက်အချက်ပေါင်း90ပြည့်ခတ်ပြီးတော့စတင်ဖွင့်လှစ်ခဲ့တာလည်းဖြစ်ပါတယ်။အခမ်းအနားအဆုံးမှာတော့ငင်းငယ်ရေးတင်ဂေတာအဖြစ်နဲ့ဂျိုးငဲ့အကောင်9000ကိုလည်းလွှတ်ခဲ့ပါရရှင်။
ဟောင်ကောင်မှာရဲတပ်ဖွဲ့ကပိတ်ပင်ကန့်သတ်ထားတဲ့ကြားမှာပဲထောင်ပေါင်းများစွာသောအနှစ်ရောင်အင်ဂျီဝုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဒီကနေ့ချီတက်ဆန္ဒပြကြပါတယ်။တရုတ်ကွန်မြူနတီပါတီအုပ်ချုပ်ရေး290ပြည့်အခမ်းအနားတရုတ်နိုင်ငံမှာကျင်းပတဲ့နေ့မှာပဲလူမှုလက်ထက်ကိုအာဏာပြန်အပ်ဖို့ဆန္ဒပြသူတွေကတရုတ်ကွန်မြူနတီပါတီကိုတောင်းဆိုကြပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားနေရအတော်များများမှာရုံးဝင်းဆန်ခတ်ဖြစ်တာတွေရှိပြီးဆူဝမ်ဝမ်အရက်မှာတော့ရဲတပ်ဖွဲ့ကကြီးအစ်စ်နဲ့ပြစ်တာကြောင့်ဆန္ဒပြသူတို့ဒဏ်ရာရသွားတယ်လို့ဒေသခံသတင်းဌာနတွေကဖော်ပြကြပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့အစုအစုကိုတိုက်ခိုက်တာကြောင့်အဖွဲ့ကောင်းဆောင်ရဲအရာရှိကဆန္ဒပြသူတဦးကိုတနက်နဲ့ပြစ်လိုက်တာလို့ရဲတပ်ဖွဲ့သတင်းရင်းမြစ်တစ်ခုကပြောတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။တနက်တန်းရရသွားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရှေးဦးသူနာပြူနီနဲ့ကူးသူပေးခဲ့ပြီးအရေးပေါ်ဆေးဘက်ဝန်ထမ်းတွေရောက်လာပြီးတဲ့နောက်ဆေးရုံကိုခေါ်သွားတယ်လို့အမည်မဖော်တဲ့အဲ့ဒီသတင်းရင်းမြစ်ကပြောပါတယ်။6နေရာထဲမှာဒီကြုံနေနေရဲတပ်ဖွဲ့ကမြေရုံဘုံတွေနဲ့ပစ်ခတ်တယ်လို့စီးပွားရေးချက်ချနေရမှာတော့မီတာပိုက်တွေနဲ့နှင်းနှင်းပြိုခွဲပါတယ်။ဟောင်ကောင်နေရာအနှံ့ပြားမှာလုတဲ့ဆန္ဒပြပွဲတွေမှာလူတသိန်းထက်မနည်းပါဝင်ချီတက်ခဲ့ကြတယ်လို့စီစဉ်သူတွေကပြောပေမဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြသူအရေးအတွက်ခံမှန်းချက်ကိုမပေးပါဘူး
အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့ညီအကိုတော်ဆက်တဲ့ဟူစိန်ဖရာရီဒွန်ကိုအကျင့်ပြတ်ချစားမှုလက်စားမှုတွေနဲ့အီရန်တရားရုံးကထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ဒီအမှုတွေအပြင်နောက်အမှုတစ်ခုနဲ့လည်းထပ်ပြီးတရားစွဲခံရနိုင်သေးတဲ့အကြောင်းတရားရေးဌာနပြောခွင့်ရဂူလမ်ဟူစိန်အစမိုင်လီကဒီကနေ့ပြောပါတယ်။ဒါပေမဲ့ဘယ်လိုအမှုလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။လွန်ခဲ့တဲ့2နှစ်ကတည်းကဗနာငွေကြီးဆိုင်ရာအကျင့်ပြတ်ချစားမှုဆွတ်ဆွဲချက်တွေနဲ့ဖရာရီဒွန်ကိုအရေးယူဖို့ဒီညီအကိုတော်တဲ့သမ္မတရိုဟာနီကိုဥပဒေပြုလွှတ်တော်အမတ်46ယောက်ကျော်ကတောင်းဆိုခဲ့ကြတာပါ။သမရရဲ့အတွင်းလူတယောက်ဖြစ်တဲ့ Ferrari Drone ကိုအရေးယူဖို့သမရရဲ့နိုင်ငံရေးပြိုင်ဘက်တွေကလည်းအဲ့ဒီအချိန်ကလေးကအလားတူတောင်းဆိုခဲ့ကြတာပါအခုနောက်ဆုံးချမှတ်လိုက်တဲ့ထောင်ဒဏ်5နှစ်နဲ့အတူဒဏ်ငွေအဖြစ်နဲ့လည်းဒီသူရယူခဲ့တဲ့လက်ငွေတွေကို Ferrari Drone ဘက်ကပြန်လည်ပေးဆောင်ရမယ့်အကြောင်းတရားရေးဌာနပြောခွင့်ရကပြောပါတယ်ဒါပေမဲ့ငွေကြေးပမာဏကိုတော့မပြောပါဘူး Ferrari Drone ဟာ2019ခုနှစ်ဇူလိုင်လမတိုင်ခင်အထိဒီသမရရဲ့အဓိကအကြံပေးအနေနဲ့ရောအတွင်းလူယုံတယောက်အနေနဲ့ရောအလုပ်လုပ်ခဲ့တာဖြစ်ပါတယ်ရှင်
နိုင်ဂျီးရီးယားနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့ Lagos မှာ Baby Factory လို့ခေါ်တဲ့စီမံချက်တစ်ခုအတွင်းအမျိုးသမီးငယ်19ယောက်ကိုရဲတပ်ဖွဲ့ကကယ်တင်လိုက်ပါတယ်။အသက်15နှစ်ကနေ28နှစ်အရွယ်ထိရှိတဲ့နိုင်ဂျီးရီးယားနိုင်ငံတဝန်းကအဲ့ဒီအမျိုးသမီးအများစုကိုအလုပ်ရမယ်လို့သွေးဆောင်ဖျားယောင်းပြီးတော့ Lagos မြို့ကိုခေါ်လာတာပါ။ဒါပေမဲ့တကယ်တမ်းကျတော့သူတို့ကိုပိတ်လောင်ထားပြီးတော့မတင်းကျင့်ခံကြရပါတယ်။အဲ့ဒီနောက်ကိုဝန်ဆောင်ခိုင်းပြီးမွေးလာတဲ့ကလေးတွေကိုရောင်းစားဖို့ရည်ရွယ်တာပါ။မွေးလာတဲ့ယောက်ျားလေးတစ်ယောက်ကိုဒေါ်လာ1400နဲ့ရောင်းပြီးမိန်းကလေးဆိုရင် $830 ဒေါ်လာနဲ့ရောင်းတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီကလေးတွေကိုဘယ်သူတွေကဝယ်တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အဲ့ဒီစီမံချက်တွင်အမျိုးသမီးနှူးကိုဖန်ထားပြီးတော့အိုင်မိုဘီနယ်ကမက်ဒမ်အိုလူချီလို့ဆိုတဲ့အဓိကတန်ရာရှိသူအမျိုးသမီးကိုရက်တပ်ဖွဲ့ကလိုက်ရှာနေပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘတ်ဘီနယ်မှာတာလီဘန်လက်နက်ကိုင်တွေကစစ်စေးရေးရဲဂိတ်တွေကိုတနင်္လာနေ့ညပိုင်းမှာဝင်ရောက်တိုက်ခိုက်တာကြောင့်အာဖဂန်ရဲဝန်နဲ့၁၁ယောက်ထဲမှနေသေဆုံးသွားတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရမိုနီယာအာမက်ဖာဟတ်ကပြောပါတယ်။ဒီဒေသကိုသူတို့တင်တိုက်လိုက်ပြီလို့တာလီဘန်အဖွဲ့ကပြောဆိုတာကတော့မမှန်ဘူးလို့သူကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာဒီရဲစစ်စေးရေးဂိတ်နှစ်ခုသာကျခဲ့တာဖြစ်တယ်လို့ဘတ်ခရဲတပ်ဖွဲ့ပြောခွင့်ရအဒယ်ရှာအဒယ်ကလည်းပြောပါတယ်။ဒီအတောအတွင်းမှာပဲဒီနိုင်ငံမြောက်ပိုင်းကနောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဇန်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဒါဇက်ခရိုင်မှာပြီးခဲ့တဲ့နှစ်ရက်အတွင်းတာလီဘန်တွေဖမ်းဆီးရခံရတဲ့ရဲဝင်တန်းနဲ့လက်နက်ကိုင်အရက်သား30ရှိပြီးတော့ဒီအထက်မှာခရိုင်အုပ်ချုပ်ရေးမှူးနဲ့ခရိုင်ရဲချုပ်ပါပါဝင်တဲ့အကြောင်းဒေသတွင်းကတိုလိုသတင်း website မှာဖော်ပြထားပါတယ်ရှင်။
Direct from Washington, the voice of America, VOA.
ဒီကနေ့ညဘာထိတ်တန့်ရောက်သတင်းတွေကိုမှခင်ပြူတွေနဲ့ကိုကြကြောသိန်းတို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။နိုင်ငံကစံနှုန်းတွေနဲ့ကန်ကြီးတဲ့မြန်မာစာ Unicode စနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာဒီကနေ့အော်တိုဘာလတရနေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးစွဲကြဖို့မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပြန်ပုဂ္ဂိုလ်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာ Unicode စနစ်ကုပြောင်းအသုံးပြုခြင်းအခမ်းအနားမှာအလားတူတိုက်တွန်းခဲ့သလိုနိုင်ငံကိုလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာ Unicode စနစ်ကိုနောက်ဆုံးကုပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါပါဝင် No ဆိုတာထက်တဖြည်းဖြည်းအချိန်ယူလှုပ်ဆောင်တင်ကြောင်းဝေဖန်ထောက်ပြတာလည်းရှိပါတယ်။ကုစော်ထက်ကရေကောင်းကနေတင်ပြပို့ထားပါတယ်ရှင်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးရဲ့အခါမှာနိုင်ငံတကာနဲ့ကိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရက Unicode စနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းလှုပ်ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြင့်လှုပ်ဆောင်လာခဲ့ရမှာနမကြီးအမှုပညာရှင်တွေအထင်ကရပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားမှာဆက်သွယ်ရေးစနစ်တူညီလာဖို့နဲ့အစိုးရတရားလုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာ Unicode စံစနစ်ကိုပြောင်းလဲသုံးကြဖို့ e-government ဦးဆောင်ကော်မတီနာရီကနိုင်ငံတော်အတိုင်းအမြကဒေါအောင်ဆန်းစုကြည်ကလည်းဒီနေ့မနက်နေပြည်တော် MICC 2မှာပြုလုပ်တဲ့အခမ်းအနားမှာ Unicode ကိုပြောင်းသုံးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအော်တိုဘာတရက်ကစပြီးအားလုံးတပြေးညီ Unicode တုံးကြဖို့ဒေါ်ဆန်းစုကြည်ကဗူဂျီယိုကတဆင်အခုလိုတိုက်တွန်းနှုတ်ဆော်ခဲ့ပါတယ်
။ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးပဲရေးပါတဲ့လုပ်ငန်းတစ်ခုဖြစ်တဲ့ကွန်ပျူတာနဲ့မိုဘိုင်းဖုန်းများသုံးဆယ်ရာမှာနိုင်ငံတကာစာချုပ်စာညွှန်းနဲ့ကိုက်ညီပြီးမြန်မာစာရေးထုတ်နယ်လည်းညီညွတ်တဲ့မြန်မာ Unicode စံစနစ်ကိုဒီခုနှစ်အော်တိုဘာလတရက်ကစတင်ပြီးအမည်တညွတ်ထဲသုံးဆယ်ကြဖို့တိုက်တွန်းနှုတ်ဆော်အပ်ပါတယ်။
ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအားပေးချက်ချင်းပြောင်းလဲယူရဲ့နေရာမှာအမြင်ကွဲလွဲနေရလဲရှိပါတယ်။ Unicode ပြောင်းလဲဖို့ကလိုအပ်ချက်တစ်ခုလို့ဆိုပေမဲ့ပြည်သူတွေကလက်ခံလာရင်တဖြည်းဖြည်းပြောင်းလဲလာနိုင်ကြောင်းတုံးဆွဲသူရဲ့အစဉ်ပြေအထိစောင့်ပြီးအချိန်ယူလုပ်ဖို့လိုကြောင်း Global Key စွမ်းဆောင်ရည်မြင့်သင်တန်းကျောင်းတည်ထောင်သူဦးလထွန်းကိုင်က VOA ကိုပြောပါတယ်။
ယူနီကော့ဒီအခုကဆိုရဆော့ဖ်ဝဲမှုနဲ့ပြောင်းခိုင်းနေတယ်လို့ကျွန်တော်ကထင်မြင်ယူဆတယ်အခုစပြတယ်ပြောပြတယ်မှတ်မှားတဲ့ယူနီကော့မှာအတားကျတဲ့အများကြီးရှိတယ်ဒါကြောင့်မလို့သုံးသင့်ပါတယ်ဒါယူသားသားကျွန်တော်တို့စေတနာအမှန်နဲ့ကျွန်တော်တို့ဟိုဟာဖြစ်တဲ့ဆိုရင်ဟိုပါလာမှာလည်း6နဲ့9နဲ့ကလေးလောက်ကလေးကကျွန်တော်က Unicode ကိစ္စကိုကျွန်တော်တို့ပြောနေကြတယ်ကျွန်တော်တို့ Facebook မှာဆိုရင်ဇော်ဂျီနဲ့ Unicode နဲ့ debate လုပ်တဲ့ဟာတွေအများကြီးတွေ့ခဲ့ကြမြင်ခဲ့ကြတာပဲလေအကဲရွေးတာက Unicode ဆိုတာဒီလူတိုင်းနဲ့ပို့ပြီးတော့အလွမ်းသိတဲ့စနစ်ဖြစ်တယ်ပို့ပြီးတော့အကောင့်တယ်လို့ user ကယူဆတယ်ဆိုရင်ဒီ9နဲ့6နဲ့ဆိုတဲ့ကာလတစ်ခုဟာဒီစနစ်တစ်ခုအတွက်အသက်ဝင်မှုအတွက်လုံလောက်တဲ့အခြေအနေတစ်ခုပါပဲအခုအထိကျွန်တော်တို့ကဒီစနစ်ကသူ့အလိုလျောက်အသက်ဝင်မလာဘဲနဲ့ဇော်ဂျီသာတုံးနေကြတယ်ဆိုတာကိုနိုင်ကိုကစဉ်းစားစရာပေါ့လေ
အရင်စာစီစာရိုက်စနစ်မှာတွင်ကျခဲ့တဲ့ဝင်းစနစ်ကနေအင်တာနက်အသုံးပြုလာတဲ့နောက်ပိုင်းမှာအများစုကဇော်ဂျီစနစ်ကိုပြောင်းလဲသုံးကြလို့အခုထပ်ပြီးပြောင်းလဲကာလမှာအားလုံးတပြေးညီအတိုင်းအတာတစ်ခုထိခက်ခဲနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားနိုင်ကြောင်းဤပညာကုမ္ပဏီမီကာမြန်မာလင့်စ်ရဲ့ Managing Director ကိုစိုးတီဟာနောင်ကအခုလိုပြောပါဗျာ
ကျွန်တော်တို့ဖြည်းဖြည်းချင်းပြောင်းရမယ်ဆိုတဲ့ဟာအတွက်ကတော့အဓိကအကြုံဘာနဲ့ကျွန်တော်နှိုင်းယှဉ်ကြည့်ရမလဲဆိုတော့ကျွန်တော်တို့ဒီ Unicode ဆန်စနစ်ကိုကျွန်တော်တို့အခုမတုံးသေးတဲ့နိုင်ငံတနိုင်ငံနဲ့ကြံတော့တယ်အဲ့ဒီနိုင်ငံကျွန်တော်နိုင်ငံပဲအဲနောက်ပြီးတော့အဲ့ Unicode ဆန်စနစ်ကိုနောက်ဆုံးလိုက်နာပြီးတော့ပြောင်းလဲအသုံးပြုခဲ့တဲ့နိုင်ငံတောင်မှကျွန်တော်တို့ဆယ်နှစ်လောက်ကြာခဲ့ပြီဟိုဖြည်းဖြည်းချင်းပြောင်းတာတဲ့ဆိုလို့ရှိရင်အဲ့ဒီလိုပဲအတိုင်းအတာတစ်ခုဒီအခက်အခဲကိုရင်ဆိုင်ပြီးအားလုံးတူတူညီပြောင်းလိုက်တာကျွန်တော်တို့ပဲပို့ပြီးထိရောက်တဲ့ခီးတစ်ခုရောက်လိမ့်မယ်ခင်ဗျဟုတ်
အော်တိုဘာတရမှာသတင်းဌာနတွေအနေနဲ့အစိုးရဌာနတွေနီးတူ Unicode ကိုပြောင်းလဲသုံးရမယ်လို့ပြည်ကြားရေးဌာနကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလက်တွေမှာအခက်အခဲတွေရှိနေကြောင်းပုဂ္ဂလိကဂျာနယ်တိုက်တစ်ခုရဲ့ ID တာဝန်ခံကိုမင်းစာနေကပြောပါတယ
်။ကျွန်တော်တို့ဒီသတင်းဌာနကိုတော့ပြည်ကြားရေးဝန်ကြီးဌာနကနေစာပို့ရပေါ့။အဲဘာပို့လဲဆိုတော့အဲ့ဒီစာထဲမှာ social media နဲ့ website ပါဝင် online ဆိုင်ရာတို့တွေပေါ့နော်။အများကြီးသူသိရှိစေရန်သတင်းဖော်ပြရတဲ့ Unicode ကိုပြောင်းလဲသုံးပြုရန်ဆိုပြီးတော့ပြည်ကြားစာတော့ရောက်ပါတယ်ကြာ။ဒီချက်ချင်းနဲ့ရင်းကြီးကျွန်တော်တို့ကြောက်ဖို့ပြုဖို့ကြတော့အခက်ခဲတချို့တော့ရှိပါတယ်။ site ဆိုင်လုပ်တဲ့လူတွေကဒီဖောက်ရိုက်ဖို့ကြတော့တော်တော်ခက်ခဲတယ်ပေါ့။ဒီမှာ Facebook ပေါ်တင်တော့လကောင်း website ပေါ်တင်တော့လကောင်းကျွန်တော်ကနှမျိုးလုပ်တင်ရတယ်ပေါ့။အဲ့လိုတင်မှပြည်သက်တွေကအဆင်ပြေတယ်ပေါ့နော်
။အစိုးရအနေနဲ့အခုလိုချက်တဲ့ဝင်ပြောင်းလဲဖို့တိုက်တွန်းတာတဲ့အသုံးပြုရတဲ့သူတွေလိုက်ပါလာအောင်စီယုံနှုတ်ဆော်တာတွေအခုလိုရုပ်တရက်အတင်းပြောင်းလဲခိုင်းတာတဲ့အချိန်ယူပြီးလုံးတင်တယ်လို့အများစုကပြောပါတယ်။ Unicode စနစ်မှာတိုင်းရင်းသားဘာသာစကားတွေကိုလည်းအစဉ်ပြေပြေသုံးနိုင်မယ်လို့ Unicode ဖန်တီးသူတွေကပြောဆိုထားပါတယ်
။ကုစောထက်တင်ပြတော့တာပါရှင်။ခုတော့ပြည်ရင်းစီးရေးအခြေအနေသတင်းတွေပဲဆက်ရအောင်ပါ။မြန်မာတပ်မတော်နဲ့ရခိုင်အေးလက်နက်ကိုင်အဖွဲ့တို့ကြားစီးရေးပဋိပက္ခတွေကြောင်းအရက်သားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနက်အစောပိုင်းမှာလဲချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးချပောက်ကွဲခဲ့လို့တန်ခါနှစ်ပါအပါဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။တပ်မတော်ဖက်ကတော့မီးဝရွာတောင်ကျောကနေရခိုင်လက်နက်ကိုင်အေးဖက်ကပစ်ခတ်တက်ခဲ့လို့တပ်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒေသခံတွေကတော့AA ဖက်ကလည်းတိုက်ပွဲဖြစ်ပေါ်တာမရှိဘဲမြန်မာတပ်စစ်တပ်ဖက်ကပြစ်ခတ်တာလို့ဆွဆွဲပြောဆိုထားပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအပြည့်အစုံသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလဲဝါမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနက်အစောပိုင်းတပ်မတော်စစ်တမောကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်ကြားရောက်ပောက်ကွဲခဲ့လို့တန်ကားတော်တွေနဲ့ကျောင်းဆရာမှကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်
။ညာတုန်းကအခြေအနေကတော့ညာသနာကြီးဝင်ကျင်တော့ပေါ့နော်လည်းနေကြီးအပင်ကျတယ်အပင်ကျကလည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီကလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဖက်မှာကျောင်းဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလေးတွေမျက်ထည့်ကနေပြစ်တာနေဒီကနေပြစ်တာနေပြစ်တဲ့အခါမှာနောက်ဆုံးလုံလန်နေကြီးကလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာဖြီးတယ်ပြီးတော့ကျောင်းဆရာမတယောက်ပြီးတယ်ပြီးတော့ကိုရင်တပါကျောင်းသား3ယောက်သူစုပေါင်း6ယောက်နဲ့မိုးလင်းတာနဲ့ကျွန်တော်တို့တောက်တော့ဆေးရီကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်တနာကျုပ်တပ်မတော်ပြောခွင့်ရဘူမူးကြီးဝင်းစောဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရေလမ်းကြောင်းလုံးလုံးကြီးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကလည်းအမြကြောင်းလုံးလုံးလုပ်တယ်။ဟိုလုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့တောင်ကျောတွေရနေပြီးတော့မှကျွန်တော်တို့လုံချုံကြီးတက်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာ။ညအနာရီဝင်ကြတော့ပစ်ကြတာပေါ့။ဒီတဲ့အခါမှာပစ်ကိုပြည့်စုံပစ်တာရှိတယ်။အ တချို့လည်းဟုတ်လားတန်ကြတဲ့လူတို့ကြားတယ်ကျွန်တော်ဒါကတော့တိတိကျကျမသိဘူး။တေးရဟုတ်လားရောဂါတွေနာနေပြီးတော့မှအခြေခံမိများဖြစ်လာလို့ဘုံကြောင်းတွေကိုအခြေခံမိများဖြစ်လာလို့ဒီလိုဟာမျိုးတွေလာလာလို့ပါရှိတယ်။ကျွန်တော်တို့ကတော့ပုံချုံမှုကိစ္စလို့လား။ဒါပြီးတော့အနောက်ချက်မသေးနဲ့ဒါတော့တော့ရှင်းပေါ်ပါမှာ။အဲကြမှာဟုတ်လားဒီလိုပြလို့ဟိုရွာကမှန်တယ်ဒီရွာကမှန်တယ်ကတော့ကျွန်တော်ဒါကတော့ပြောလို့မရဘူး။လာပြီးအနောက်ချက်ပေးရင်တော့ကျွန်တော်တို့ကတော့ဟုတ်လားသုံးပြန်ပါမှာ
။ဒီရက်ခံမိဝရွာသူသူကတော့ဒီမနေ့ပြေကမှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါရယ်
တိုက်ပွဲတော့မဖြစ်ဘူးတိုက်ပွဲဖြစ်တာတော့မရှိသူတို့ကလက်နက်အင်အားတွေနဲ့
ရခိုင်လက်နက်ကန်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကလည်းဒီကနေ့မှာပလဝါမြို့နယ်ဖက်တိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါရယ
်မနေ့ကဖြစ်တဲ့ဥစ္စာကဒီမမစစ်တပ်ကနေတစ်ဖက်သက်ဖြစ်တာအဲ့လိုမျိုးဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိသူတို့ကနေပြီးတော့ဒါရခိုင်တွေပေါ်မှာနော်အညိုးအတေးကြီးစွာနဲ့နေကြွားတွေကိုတက်တက်နေပြီးတော့ဒါဟိုရေရွှဲချက်ရှိရှိနဲ့နေပြီးတော့လောက်ကြံပြစ်ခတ်နေတာဗျာ
ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကလည်းမိဝချေးရွာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသားနှုတ်ထိခိုက်တန်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင်ဖြစ်ပွားနေတာပါ။ရခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အရသာထိခိုက်ဒေဆုံးမှုလူ80ကျော်ထိရှိနေပြီးထိခိုက်တန်ရာရရှိသူ120ကျော်လောက်ရှိနေပြီလို့ရခိုင်နှုတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရသာပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခတ်ခြင်းကိုရှောင်ရှားကြစီဖို့ပြည်နယ်စိုးရဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပေးရေးစိုက်သွင်းကြောင်းစုကိုရခိုင်ပြည်နယ်လှုပ်တော်ကနေမနေ့ကမဲခွဲပြီးတည်ပြုခဲ့ပါတယ်။လှုပ်တော်ကနေတည်ပြုပြီးဒီမနေ့မှပဲပလဲဝါမြို့နယ်တွင်အရသာတွေပေါ်မှာပြစ်မှတ်ထားတိုက်ခတ်မှုဖြစ်စဉ်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံအိမ်တည်င်းပြဖို့တော်တာပါရှင်။ခုတော့ရှမ်းပြည်ဘက်ကတည်င်းတဲ့ပုံဖက်ဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မုံစီရွာကရဲစခန်းမှုအပအဝင်ရဲတပ်ဖွဲ့ဝင်၄ဦးကိုစက်တင်ဘာလ29ရက်နေ့ကလက်နက်ကင်ဖွဲ့စည်းတခုကဖမ်းဆီးသွားခဲ့ပြီးဒီကနေ့ထိဘာသတင်းမှမရသေးသလိုမိသားစုဝင်တွေလည်းစိုးရိမ်နေကြပါတယ်။ဒီဒေသမှာလှုပ်ရှားနေတဲ့ TNL လို့ခေါ်တဲ့တအောင်ပလောင်ဖွဲ့ကတော့အရက်ဝတ်နဲ့လူ၄ဦးကိုဖမ်းဆီးထားတာရှိကြောင်းနဲ့အသေးစိတ်မသိရသေးကြောင်းပြောဆိုထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မုံစီရဲစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်တွေဟာတင်းငွေတွေနဲ့နေကင်းပိုင်းကမုံစီရွာအဝင်လမ်းမှာရှိတဲ့နမ်စာရွာအနီးမှာဖမ်းဆီးခံရတာဖြစ်ပါတယ်။ဒီကင်းဖြစ်ပွားတာနဲ့ပတ်သက်ပြီးကိုက်ခိုင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအိုင်မုံကအခုလိုပြောပါတယ်
။29ရက်နေ့နေ့ခင်း7နာရီခွဲမုံစီဟိုဘောရဲအုပ်စခန်းမှုတရောက်ရဲဒီရဲအုပ်ရဲတဲ့နောက်ပြီးတော့ရဲစက်ကျက်ရဲဒီစက်ကျက်ရဲတဲ့အဲလေးရောအဲ့ပေါ်ရှိမှမဒီဟာလောင်းတာအဲ့အမုန်းကြီးရရကြီးပေါ့နော်အဲ့ဖက်တန်းကြောင်ရှိတယ်ရဲကန်းရှိတယ်တိုက်ငယ်ဖေးယုံရှိတယ်အဲ့ရွာကြီးမှာ
မုံစီရွာဟာတမုန်းညဲမြို့အနီးမှာတည်ရှိတာဖြစ်ပါတယ်တမုန်းညဲမြို့နဲ့အုတ်ချွေမှုယုံကတာဝန်ရှိသူတူကတော့ဖမ်းဆီးသွားတယ်လို့မယူဆကြောင်းပြောပါတယ
်ဖမ်းတာတော့မဟုတ်ပါဘူးသူတို့ခိတ္တာဟောပါသူတို့ခေါ်သွားတာပဲရှိရတာမုံစီကအုတ်ချွေမှုကလမ်းပြီးတော့တရင်ပေးတဲ့တိုင်းပဲပြောရမှဆိုရင်တော့ဒီမုံစီမဝင်ခင်နတ်ဆာရွာသူပါရှိတယ်အဲ့နောက်မှာဖြစ်တယ်လို့ပြောတာပဲအဲနောက်ဆုံးခြေနေထိရတော့ကျွန်တော်တို့မသိရဘူးဗျာအဲ့ဒါကျွန်တော်တို့ကမြို့နယ်ရဲတပ်ဖွဲ့မှုလည်းအဲ့ကိစ္စကိုအဲသူတို့စုံစမ်းခန့်ပြီးတော့သူကြောင့်ပညာသင်ခန်းတာရှိပါရဲ့
မုံစီရဲစခန်းကရဲရာရှိတူကတော့
နောက်ဆုံးခြေနေကတော့သူလည်းရှိရပါတင်းမှလည်းမကြဆိုတော့ရှိကိုလာတာကပထမဆုံးပုံပါပဲခင်ဗျာမအားပါ9 6ခွန်အဲ့ဒီဘောထောက်ခံစာလေးဒီဘောပြီးတော့ထောက်ခံစာလေးယူဖို့အတွက်ဆိုပြီးတော့တခန်းမူကနေပြီးတော့အဲ့ရသွားတာပါခင်ဗျာအဲ့ရကျွန်တော်မူကခင်းဖြစ်တဲ့နေရာဘောနတ်ဆန်အိုးချိုရီမူလို့ဘာလို့ဘောနော်ထောက်ခံစာလေးဘာလေးယူဖို့အတွက်ဆိုပြီးတော့သွားတာပါခင်ဗျာဒီမှာမိသားစုနေနေလေးအုံအုံတေကြီးနေနေဖြစ်နေပြီခင်ဗျာ
TNL ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလ29ရက်နေ့ကလူ၄ယောက်ကိုဖမ်းဆီးထားတာရှိကြောင်းအခုလိုပြောပါတယ်
အဲ့ဒီအရုပ်ဝင်နေပေါ့နော်အာဒီလေးဦးတော့ဖမ်းပြီးအခါတော့ရှိတယ်အဲ့မန်စာမူဟုံလမ်းပေါ်မှာပေါ်မှာဒီအာကျွန်တော်နာမည်အတူမအာငွေကြီးကောက်နေတယ်လို့လူစုတွေကပြောတော့ကျွန်တော်ဆွဲရသိကြတော့အဲ့မှာတော့ဖမ်းတယ်ဖမ်းတော့ဒီလိုဆိုတော့လက်ပြပေါ်ရောဒီအာငွေကောက်ထားတဲ့စီးရင်းတွေရောအဲ့မှာပြရတာပေါ့နော်အာလောလောဆယ်တော့အဲ့ဟာတော့ပြည်ပြည်တယ်အတိအစရောမပြရသေး
TNL အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီးသူတို့အဖွဲ့အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဟာတိုက်ပွဲတွေရက်ဆိုင်ကြီးအတွက်အပြည့်ရစာချုပ်ချုပ်ဆိုဖို့ဒီလအတွင်းမှာအစိုးရနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ်
။ကိုမိုးစောတရင်ပေးဖို့တော်ရပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုတော့ နိုင်ငံတကာသတင်းဆောင်မတဘုတ်ဖက်ဆက်ရအောင်ပါအမေရိကန်သမရဟောင်းဂျီမီကာတာဟာဒီကနေ့အောက်တိုဘာလ၁ရက်နေ့မှာအသက်65နှစ်ပြည့်ခဲ့ပါပြီသူဟာအမေရိကန်သမိုင်းမှာအသက်အရှေ့ကျဆုံးနေနိုင်တဲ့သမရဟောင်းတစ်ယောက်ဖြစ်ပါတယ်သမရဟောင်းကာတာဟာသမိုင်းဝင်အသက်အရှေ့ဆုံးသမရအဖြစ်နေတိုင်းရင်လူငယ်မျိုးဆက်သစ်တွေနဲ့ထိတွေ့ဆက်ဆံနေတော့ဖြစ်တယ်လို့သူ့ရဲ့ဘဝအရင်မှချက်တွေကိုလည်းဆက်လက်အကောင့်ထဲပေါ်ဆောင်ရွက်နေပါတယ် VOA သတင်းထောက်ခင်းဖာရာဘိုသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကတင်ပြထားပါတယ်ရှင်
American သမရဟောင်းဂျီမီကာတာဟာကန်ဆာယောဂါကို၄နှစ်ကြာခုခံတွန်းလှန်ခဲ့ရပါတယ်။အဲဒီနောက်ချော်လဲပြီးတင်ပဆုံရိုးချိုးတာကြောင့်ကိုလက်ကြံခံရေးကုတုံးကိုလေးလာကြာယူခဲ့ရပြန်ပါတယ်။ဒီလိုကြာမာရေးဆိုင်ရာအခက်အခဲတွေကိုတွန်းလှန်လို့အသက်65နှစ်ပြည့်ခဲ့ပြီဖြစ်တဲ့သမရဟောင်းဂျီမီကာတာတယောက် Emory တက္ကသိုလ်မှာကျင်းပတဲ့ဟောပြောပွဲတစ်ခုမှာတော့လူငယ်ကျောင်းသားတွေရဲ့မိကွန်းတွေကိုမမောမပန်းနိုင်ပဲတစ်ခုပြီးတစ်ခုဖြည့်ကြားနေပါတော့တယ်။
What book did you read that changed your life?
သူကဒီတက္ကသိုလ်ဟောပြောပွဲကို20နှစ်တိုင်မပြတ်မကွက်တက်ရောက်ခဲ့တာ38နှစ်တိုင်ခဲ့ပြီဖြစ်ပါတယ်။အမေရိကန်ကတူကလူငယ်ကျောင်းသား Gianluis Zaninelli ကဒီဟောပြောပွဲကိုလာတက်ရမှာသမရတန်တစ်ကြိမ်သာရွေးချယ်ခံခဲ့ရတဲ့ဂျီမီကာတာအဖော်အကောင်အဆိုးဘာမြင်မှမရှိဘဲနဲ့လာခဲ့တာလို့ပြောပါတယ
် I think that it's a problem when people overly lionize political figures but I do have a great deal of
နိုင်ငံရေးနယ်ကလူပုဂ္ဂိုလ်တယောက်ကိုတိတ်အမွန်းတင်ပြောတာဟာပြဿနာရှိတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့သမရဂျီမီကာတာကိုတော့တိတ်လေးစားတယ်ဂျီမီကာတာအဖော်ရှေးရိုးစွဲဝါကြီးတွေမြုံနိုင်လောက်အောင်ဝေဖန်ကြတာကိုလည်းကျွန်တော်ကြားဘူးပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းသူလုပ်ခဲ့တဲ့မုံမြတ်တဲ့အလုပ်တွေကြောင့်လူသားတယောက်အနေနဲ့သူ့အပေါ်တိတ်အထင်ကြီးပါတယ်။ညင်းလို့မရတဲ့တစ်ချက်ကဂျီမီကာတာဟာသူများတွေအတွက်စဉ်းစားပြီးအကူအညီပေးတဲ့လူတယောက်ဖြစ်ပြီးသူတပားကိုအကူအညီပေးဖို့သူ့ရဲ့အချိန်တွေကိုအမြဲပေးအပ်ထားတဲ့အချက်ဖြစ်ပါတယ
်။ VOE နဲ့တီးတန့်လုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာတော့သမရဂျီမီကာတာကသူ့ရဲ့ဘဝတည်နာအကြောင်းအခုလည်း
I would say I still adhere to the advice my school principal gave me. We must accommodate changing times, and these are really changing times. But cling to principles.
ငယ်တော့ကျောင်းဆရာကြီးတယောက်ပေးခဲ့တဲ့အကြံပေးစကားတစ်ခွန်းကိုကျွန်တော်အခုထိလိုက်နာနေတော့မှာပဲ။ပြောင်းလဲနေတဲ့အချိန်အခါအပေါ်မူတည်ပြီးအလိုက်ထိုက်နေနိုင်ရမယ်ဆိုပေမဲ့ကိုထားရှိတဲ့မူတွေအပေါ်မှာတော့ဘယ်တော့မှမပြောင်းလဲပဲဆွဆွမင်းမြဲလိုက်နာရမယ်ဆိုတဲ့စကားပါ။ကျွန်တော်အဲ့ဒီမူတွေကိုအခုတိလိုက်နာနေတော့မှာပဲအမှန်ကိုပြောရမယ်ဆိုတာမျိုးနဲ့သူတစ်ပါးကိုကူညီရမယ်ဆိုတာမျိုးပေါ့
ဒါပေမဲ့ဇီယာကတော့သူ့နောက်ကလိုက်လာနေပြီလို့လဲအသက်65နှစ်အရွယ်နိုဘယ်ဆုရှင်သမရကာတာကပြောပါတယ
် I used to travel to Africa 3-4 times a year and always to China and so forth
အရင်ကကျွန်တော်အာဖရိကတိုက်ကိုတစ်နှစ်3-4ချိန်လောက်သွားတယ်လို့တရုတ်နိုင်ငံကိုလည်းအမြဲသွားပါတယ်အခုတော့ခီးသွားတာတွေကိုရှော့လိုက်ရပါတယ်ဒါပေမဲ့ကာတာစင်တာကအလုပ်တွေကိုတော့ဆက်လုပ်နေတော့မှာပဲ
ကာတာစင်တာကိုသူနဲ့သူ့ရဲ့အမျိုးသမီးရော့စလင်ကာတာတို့ကဥဆောင်နေပြီးငြိမ်းချမ်းရေးယောဂတိုက်ဖြတ်ရေးနဲ့အနာဂတ်မျှော်လင့်ချက်တွေကိုဖန်တီးပေးတဲ့အလုပ်တွေကိုစီမံကိန်းအနေနဲ့တကွာတကဘာလုံးမှလှုပ်ဆောင်နေတာပါကာတာစန္ဒကလှုပ်ဆောင်တဲ့လုပ်ငန်းတွေအထက်မှာရွေးကောက်ပွဲစောင့်ကြည့်လေးလာရေးနဲ့မတန့်ရှင်းတဲ့ရေကြောင်းဖြစ်တဲ့ Guinea Worm လို့ခေါ်တဲ့တန်ကောင်ယောဂတိုက်ဖြတ်ရေးလုပ်ငန်းတွေလည်းအပါအဝင်ဖြစ်ပါတယ်။ Emory တက္ကသိုလ်ကသမိုင်းပေါ်မှာက Joseph Crispino ကတော့သမရကာတာရဲ့အသက်ရှည်ကျမ်းမှုသူလုပ်နေတဲ့ကောင်းမွန်မှုများတဲ့အလုပ်တွေကိုလုပ်နိုင်သမျှလုပ်နေတာတွေဟာတစ်ချိန်သူမရှိတော့တဲ့အခါဒီကဘာကြီးမှာစံနမူနာယူစရာတစ်ခုဖြစ်ကျန်ရှိနေမှာဖြစ်တယ်လို့ပြောပါတယ်။ဂျမီကာတာဟာသူ့ရဲ့ American ပြည်သူတွေအတွက်သာမကပဲဒီကမ္ဘာလုံးကလူသားတွေအတွက်အလုပ်လုပ်ခဲ့တာလို့လည်းပမော့ကာ Crispino ကချီးမွမ်းပါတယ်။သမရကာတာကြောင့်တစိုက်တစ်ပိုင်းပြောင်းလဲခဲ့တဲ့ဒီကမ္ဘာကြီးကလည်းကာတာဇနီးမောင်နှံတို့နှစ်ဦးတံပတိရှေကြစွာနဲ့အလုပ်တွေလုပ်နိုင်သမျှဆက်လုပ်ပါအောင်လို့ပြောနေအောင်မှဖြစ်ပါတယ်ခင်ဗျာ။
သမရဟောင်းဂျီမီကာတာအကြောင်းကိုရဲမင်းထွန်းတင်ပြတော်ရပါရှင်။ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလမီတာ190ရောကနေဖန်ယူနာဆင်နေပါတယ်။ VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရုတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ19 25နဲ့30နဲ့အပြင်လိုင်းလက်မီတာ190ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လိုင်းဆွေးနွေးခံကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
မေဂန်သမ္မတဒေါ်လန်ထရန့်ကိုရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေစလုပ်ဖို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြီးခဲ့တဲ့ပတ်အင်္ဂါနေ့ကကြေညာလိုက်ပြီးတဲ့အချိန်မှာပဲအမေရိကန်နိုင်ငံကြီးမှာအပြန်အလှန်ဆွဆွဲချက်တွေနဲ့ငင်းခုန်မှုတွေတိုးလာနေခဲ့ပါတယ်ဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဒုသမ္မတလောင်းဂျိုးဘိုက်ဒန်ရဲ့သားဟန်တာဘိုက်ဒန်ရဲ့ယူကရိန်းနိုင်ငံမှာစီးပွားရေးလုပ်ကိုင်နေတာတွေကိုစစ်ဆေးဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုဖိအားပေးခဲ့တဲ့ဆိုတဲ့တိုင်ကြားချက်ထွက်လာခဲ့တာကဒီပြဿနာစားခဲ့တာပါဒီကိစ္စပေါ်ဒီမိုကရက်တစ်ပါတီဝင်တွေဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေစလုပ်တဲ့အချိန်မှာပဲနိုင်ငံရေးအရပြန်လည်ထိုးနှက်မှုတွေလည်းတိုးလာနေပါတယ်သမ္မတဒေါ်နယ်ထရန့်ရဲ့လုပ်ရဟာအရေးတကြီးစိုးရိမ်စရာလုပ်ရဆိုပြီးအမေရိကန်ထောက်လှမ်းရေးဌာနဝန်ထမ်းတယောက်ထုတ်ဖော်တိုင်ကြားခဲ့တာကနေဒီကိစ္စစားခဲ့တာပါသမ္မတထရန့်ရဲ့ယူကရိန်းသမ္မတဗော်လဒီမီယာဇီလန်စကီတို့ဇူလိုင်လကဖုံးဆက်စကားပြောခဲ့တဲ့အချိန်ဂျိုးဘိုက်ဒန်ရဲ့သားနဲ့ယူကရိန်းကြားစီးပွားရေးဆက်နွယ်မှုအပေါ်ပြန်စစ်ဆေးဖို့သမ္မတထရန့်ကပြောဆိုခဲ့သလိုယူကရိန်းမှာအစိုးရရှိနေကြောင်းယာရူးကထုတ်ပယ်ခံခဲ့ရတဲ့ကိစ္စမှာလည်းဒုသမ္မတအောင်ဂျိုးဘိုက်ဒန်ပတ်သက်မှုရှိမရှိသမ္မတထရန့်ကမေးမြန်းခဲ့ပါတယ်။အမေရိကန်လွှတ်တော်ကဒီပြုထားတဲ့စီးရေးအကူအညီတွေယူကရိန်းကိုဘေးကနေအတင်းအကျပ်သတင်းညှစ်ထုတ်ပြီးအကြက်ကင်နားလို့အလို့တော်ထော်လိုင်းကော်မတီဒီမိုကရက်အမတ်Aran Shrivka ABC ကိုပြောပါလေ
The Ukrainian people and their president are not stupid and neither are the American people and they can see and understand and appreciate
the shape of the country တွေဆိုတာမိုင်မဲသူတွေမဟုတ်လို့ကိုယ့်ရဲ့နိုင်ငံသားတွေလည်းမဟုတ်ကြပါဘူးသူတို့ပေါ်မှာအကြက်ကင်ဖိအားပေးတာကိုသဘောပေါက်နားလည်ကြပါတယ်ဒီတိုင်းအတိအကျဖြစ်ခဲ့တာပ
ါသမ္မတထရန့်ကတော့ဒီလိုပြောဆိုခဲ့တဲ့ကိစ္စတွေဟာအမေရိကန်ကယူကရိန်းကိုဘေးမဲ့အကူအညီနဲ့ဘာမှမပတ်သက်ဘူးဆိုပြီးညှင်းဆိုပါတယ်သူ့ကိုရဲယူရေးစုံစမ်းမှုတွေဟာနိုင်ငံရေးအရအော်လန်နီနဲ့ဒီမိုကရက်ဘက်ကထိုးနှက်ချက်ဖြစ်တဲ့ဆိုပြီးတုံ့ပြန်ဝေဖန်ပါတယ်သမ္မတထရန့်ယူကရိန်းသမ္မတကိုတယ်လီဖုန်းဆက်တဲ့အချိန်ဘိုင်ဒန်နဲ့သူသားအကြောင်းထက်ပြောခဲ့တဲ့စကားပြောခဲ့တဲ့မှတ်တမ်းတွေကိုအင်ဂျီတော်ကထုတ်ပြန်ခဲ့ပါတယ်ယူကရိန်းနိုင်ငံမှာအစိုးရရှင်းနေချုပ်ဦးဆောင်တဲ့စုံစမ်းမှုတွေရပ်ဆိုင်သွားခဲ့တဲ့ကိစ္စဂျိုးဘိုင်ဒန်ရဲ့ဩဇာသုံးပတ်သက်ခဲ့တာရှိမရှိသမ္မတထရန့်ကမေးခွန်းထုတ်ခဲ့တာလဲဒီမှတ်တမ်းမှာတွေ့ရပါတယ်သမ္မတထရန့်ကိုရင်ကတော့အခုလိုညင်းဆိုပါလေ
My call was perfect. The president yesterday of Ukraine said there was no
တို့ဆိုနေကြတာမှာအမတ်တုံတရားမရှိပါဘူး။ဒီနေ့ကယူကရိန်းသမ္မတကလည်းသူ့ပေါ်ဘာဖိအားပေးတာမျိုးမှမလုပ်ခဲ့ဘူးဆိုတာကိုပြောပါတယ်။ဘလို့ဖိအားမှမပေးခဲ့ပါဘူး
။သမ္မတထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်ဒီရူဒီဂိုလီယန်နီကိုရင်လည်းယူကရိန်းရာရှိတွေနဲ့အကြိမ်တော်တော်များများဆွေးနွေးခဲ့တာပါ။သူကအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ဒီမိုကရက်ပါတီကအရန်ရှရစ်ကိုပြန်ပြီးမေးခွန်းထုတ်ပါတယ်။သူ့ကိုအောက်လွတ်တော်ကော်မတီကစင့်ခေါ်စစ်ဆေးတာတွေလုပ်မဲ့ပုံရှိနေပြီးသူကသမ္မတရဲ့ညွှန်ကြားချက်တိုင်းဆောင်ရွက်ပါမယ်လို့အခုလိုပြောဆိုပါတယ
်။ If he decides that he wants me to testify, of course I'll testify even though I think Adam Schiff is an illegitimate chairman.
ကျွန်တော်ကိုတက်တဲ့ထွက်ဆိုကိုစင့်ခေါ်မယ်လို့သူဆုံးဖြတ်ရင်ကျွန်တော်လုပ်ပါမယ်။ Adam Schiff ယူထားတဲ့ဥက္ကဋ္ဌတာဝန်ကတရားမဝင်ဘူးလို့ကျွန်တော်သတ်မှတ်ထားတာတော့ခေါ်ရင်လာပြီးထွက်ဆိုပါမယ်။သူကဒီအမှုမှာသူ့ရဲ့အမြင်သဘောထားနဲ့ကြိုပြီးဆုံးဖြတ်ချက်ချထားတဲ့သူပါမျက်မျက်တတဖြစ်ဖို့ဆိုရင်ဒီကော်မတီမှာဗန်းမလိုက်တဲ့နောက်တစ်ယောက်ကိုဦးဆောင်ခံရပါလိမ့်မယ
်အမေရိကန်သမိုင်းမှာရေးယူဖို့စုံစမ်းခံရတဲ့သမ္မတတွေထဲမှာသမ္မတထရန့်ကစတုထမြောက်ဖြစ်ပါတယ်အထက်လွှတ်တော်ရီပေါ်ဘလစ်ကန်အများစုထိန်းချုပ်ထားတဲ့အချိန်မို့လဲ လွတ်တော်နေရာစလုံးကသမ္မတကိုပြည့်စုံတယ်ဆိုတဲ့ဆုံးဖြတ်ချက်ချဖို့ကတော့ဖြစ်နိုင်မဲ့ပုံမရှိပါဘူး။ဒါပေမဲ့လည်းဒီကြားနာစစ်ဆေးမှုတွေက2020သမ္မတရွေးကောက်ပွဲအပေါ်မှာတော့တက်ရောက်မှုရှိနိုင်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုသားညွန့်ဦးစီစဉ်နေဆက်တဲ့ဒိုင်လေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်လေးလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခမ်းအနားပါကာလုံလို့ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်းကောင်စီရဲ့ခံခန္ဓာကိုချက်ထွင်ပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်တွေလွှတ်တော်မှာရှိနေတယ်လို့ပဲလက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့အပေါ်မှာတက်မတော်ဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူညွန်းကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမောင်မြင့်ကြားပါလားခင်ဗျာ။
ဟုတ်
ကဲ့ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးအစုပြုချက်ပေါ့နော်ကြံ့ခိုင်ရေးပါတီနဲ့တမ်ဘရိုဘက်ကနေပြီးတော့ဆူတင်သွင်းထားတာရှိပါတယ်အဓိကကျွန်တော်တို့သိထားရတဲ့အချက်အရဆိုလို့ရှိရင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရယ်နောက်တစ်ခုကလွှတ်တော်ဖျက်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအစုပြုချက်ကဘလို့ရည်ရွယ်ချက်နဲ့ပြုတာလဲဒါကတမ်ဘရိုရဲ့ခံခန္ဓာကိုပိုပြီးတိုးချဲ့ခြင်းတဲ့သဘောလားဥမောင်မြင့်အမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျာ
ကျွန်တော်ဘူးရလေးဝေခံမယ်ဆိုလို့ကျင်တော့အဲ့လိုအဆူပြုတယ်ဆိုတော့ကျွန်တော်မသိဘူးဗျဟိုကျွန်တော်မသိပါဘူ
းဟုတ်ကဲ့အဲ့တော့ဒီအဆူပြုတဲ့အပေါ်မှာကျွန်တော်သိထားလောက်ကြံ့ခိုင်ရေးပါတီကလည်းပါတယ်တမ်ဘရကလည်းပါတယ်အဲ့တော့ဒီအဆူပြုနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောထားဘယ်လိုရှိလဲခင်ဗျအ
ဲနံပါတ်၁ကကျွန်တော်ဖြေခဲ့တယ်လို့ပဲအဆူပြုတဲ့ထဲမှာဟိုသူကလက်မှတ်ထိုးရတဲ့သူတွေရှိတာကိုလက်မှတ်ထိုးရတဲ့သူတွေကမှဖတ်ရတာဗျကျွန်တော်လက်မှတ်ထိုးတဲ့ထဲမှာမပါတဲ့ခါကျတော့ကျွန်တော်ဖတ်လဲမဖတ်လဲရဘူး။ဒီဘုံအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ယူသလားဝင်ခံတာပါ။ကျွန်တော်မသိဘူးပြအဲ့ဒါတော့
။ဟုတ်ကဲ့။ကျွန်တော်နောက်တစ်ခုမေးချင်ပါတယ်။ခုနကဒီကာလုံကိုလက်ရှိအစိုးရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်။ဟိုတနည်းအားပဲတက်မလို့စဉ်းစားရှင်းလင်းပေါ်မှာပြောသွားပါရခင်ဗျာ။အဲ့တော့တက်မလို့ဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းနဲ့ပုံစံမျိုးသူတို့ပြောသွားပါရတယ်။အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင့်နေနဲ့ဘယ်လိုမြင်လဲဒါတကယ်တမ်းထိခိုက်မှုရှိလားတက်ရောက်မှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဟုတ်ကဲ့ဟိုကာလုံကတော့ကျွန်တော်တို့ပြည်သူ့အခြေခံဥပဒေရဲ့အခန်းငါပေါ့လေပုံမှန်200မှာအဖွဲ့ဝင်70ဦးနဲ့ဖွဲ့ထားတာပေါ့လေအဲ့တော့ကျွန်တော်ကဒီဦးသိန်းစိန်သမရတာဝန်ယူတဲ့အခြေအနေကအစိုးရအဖွဲ့မှာကျွန်တော်နိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်ဒီတော့ကာလုံဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒါဧပြီလတကြံပြီးမှစခေါ်ရလို့ကျွန်တော်မှတ်မိတယ်ပထမဆုံးခေါ်တဲ့ကာလုံမှာတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်နဲ့မဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူးဒါပေမဲ့ဒုတိယအကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ကြီးဌာနမှာတောက်လျှောက်နေတဲ့ကာလတစ်ချောင်းလို့ကျွန်တော်ကာလုံတက်ခဲ့တယ်တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ဒီအကွေလူညိုရေးကိစ္စတွေမတော်ဘူးပေါ့ဗျာဒါနဲ့ပို့ပြီးတော့မှအရေးကြီးတဲ့စီးပွားရေးရာအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံကဆွေးနွေးတာရှိပါတယ်ဒါကြောင့်မလို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဟိုသူတို့ကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်တဲ့အတွက်ကြောင့်မလို့တကယ်တော့ဟိုလိုအပ်တဲ့ mechanism တစ်ခုပဲအဲ့တော့အတုံးချခြင်းအတုံးမချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာလူတည်ပါတယ
်ဟုတ်ကဲ့ကျွန်တော်အားနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်အမျိုးသားလူကြုံရေးကောင်စီလိုဟာမျိုးကတကယ်တမ်းပြောအမေရိကန်ပြည်အောင်စုမှာလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့အယက်သားအုတ်ချုပ်တဲ့ရွေးကောက်ခံအယက်သားကကုစရည်ကြီးအများစုပါဝင်တဖက်ကဒီတက်ကဒီပူတွဲစီဥစီချုပ်ကအဖွဲ့လည်းပါပါတယ်ခင်ဗျာဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6ဦး5ဦးလို့သဘောမျိုးပေါ့နော်အဲတမ်ဘရဘက်ကကုစရည်6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တမ်ဘရဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီအခြေအနေကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်မြပါများတုံ့ပြန်လို့ပါလေ
ဟုတ်ကဲ့ကျွန်တော်ဒီတမစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ကြီးဌာနမှာဒုတိယဝန်ကြီးဖြစ်တဲ့ကာလုံတက်ခဲ့တဲ့ချိန်မှာတော့သူကအဲလူများချင်းမများချင်း တစ်ဖက်ကများခြင်းအရက်ဖက်ကများခြင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကတော့ကျွန်တော်တို့ကာလုံရဲ့လုပ်တဲ့သဘောတရားမှာကာလုံမလုပ်ခင်မှာတရက်သမုနှစ်ရက်ကြိုပြီးတော့မှတက်ဆိုင်ရကျွန်တော်တို့ကာလုံထဲမှာပါတဲ့ဝီဌာနတွေကနေပြီးတော့မှဒီ agenda တွေကိုဆွေးနွေးပါမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်တမန်တော်ကိုတင်ပြရတယ်တမန်တော်ကအဲ့ဒါတွေ collect လုပ်ထားတယ်ပြီးတော့မှအစိုးရအဖွဲ့ဒီအစည်းအဝေးကာလုံအစည်းအဝေးစပြီဆိုတာနဲ့ကာလုံအစည်းအဝေးခမ်းမှလည်းတည်တတ်ရှိတယ်အဲ့ဒီအစည်းအဝေးစပြီဆိုတာနဲ့အစိုးရအဖွဲ့ရဲ့အတွေ့အကြုံဖြစ်တဲ့ညွှန်ချက်ကနေပြီးတော့မှသူကအဲ့ဒီ agenda တွေတိုင်းတော့ခေါ်တာပေါ့ဗျာခေါ်တဲ့အခါကျတော့အဲ့ဒီ agenda တွေအတိုင်းပဲဟိုတက်ဆိုင်ရဲ့ဝန်ကြီးဌာနကထပ်ပြီးဆွေးနွေးတာပေါ့ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးဆိုကျွန်တော်ဆွေးနွေးတယ်ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့အဲ့တော့အဲ့ဒါမျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒါတွေအားလုံးကဝိုင်းဆွေးနွေးကြပြီးတော့မှသူတို့ဖြတ်တာကတော့တမရကပဲဖြတ်လိုက်တာပဲအဲ့ဒါကိုကျွန်တော်ကမှတ်တမ်းတင်ထားတယ်ဒါကြောင့်ကာလုံရဲ့ဟိုဘာကောမလဲဒီအစည်းအဝေးမှတ်တမ်းဆိုတာလဲဆိုတော့သူကတော့တည်ကြားရှိပါတယ်။ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ချင်းတော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးသူညိုရေးကိစ္စတွေကိုတည်င်းနေအကုန်လုံးစလုံးလေးနဲ့ပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6ရောက်5ရောက်ဒီဟာကြက်တာမရှိပါဘူး။အဲ့တော့ကျွန်တော်ဖြည့်ဆွတ်တင်ပြရလို့ရှိရင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကြခဲ့တဲ့9နှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒီဒုတိယဒီတက်တန်းမှာကျွန်တော်ကဥဒေသီရဲ့ဒီကမရတက်တန်းမှာလည်းကျွန်တော်တစ်နှစ်နေခဲ့ရတယ်ပြန်ပို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ပြန်ကြားရေးဝန်ကြီးလည်းလုပ်တယ်ဆိုပြီးတော့မှကာလုံအခွင့်အရေးမဟုတ်ပေမဲ့ပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲချုပ်တဲ့လူလာပဲဆိုရဲချုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲ့ကြမလို့ဖိတ်ကြားလို့ရှိရင်လည်းတက်ရောက်လို့ရပါတယ်အဲ့တော့ဒီဟာကမဲခွန်းရနဲ့မဆိုင်ပါဘူးအဲ့တော့ဒီအကြောင်းအရာဒီပေါ်မှာအခုတည်းရဲ့မြင်တဲ့ဟာတွေကိုလည်းဝင်ရောက်ပြီးတော့ဆွေးနွေးလို့ရပါတယ်အဲ့တော့ဟိုတခါမှတော့ကျွန်တော်ရဲ့ဒီတွေ့ကြုံခဲ့တဲ့အထက်မှာတော့မဲခွဲရဆိုတော့တခါမှတော့မရှိဘူးအဲ့တော့မဲခွဲရဆိုတာမရှိဘူးမဲခွဲရဆိုတာမရှိတဲ့ကြောင့်မလို့6ရောက်ဖြစ်တယ်9ရောက်ဖြစ်တယ်ဆိုတာအဓိကအကြဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တချို့ဒီဥပရခိုင်လိုကိစ္စမျိုးတွေပေါ်လာတဲ့ခါမှာကျွန်တော်သတိထားမိလားတော့တော့ဒီလုံအမျိုးသားလုံခြုံရေးကိစ္စရဆိုပြီးတော့သူစီဝေးခေါ်တယ်နိုင်ငံတော်ဆင်စီဝေးခေါ်ပါတယ်တခြားခုနကာလုံအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကာလုံဆိုတဲ့နာမည်နဲ့ကာလုံအစီဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ NLD ဆိုရလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလုံခြုံရေးနဲ့ပတ်သက်လို့တစုံတရာတည်ရောက်မှုတွေရှိနိုင်ပါလား
တော့အဓိကတော့ဟိုကာလုံမခေါ်ရမယ်လေကာလုံထဲမှာပါတဲ့လူတွေနောက်တခါဟိုsupplement ထပ်ပြီးတော့မှသူ invite ပို့တယ်တော့ဖိတ်ချထားတဲ့လူတွေပါတယ်ဆိုတော့အစည်းအဝေးလုပ်တယ်ဆိုရင်တော့ရေပုံအဖြစ်တော့နိုင်ငံတော်ရဲ့ကာကွယ်ရေးလူညိုကိစ္စတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းမှန်ပါတယ်သို့တော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကပြတ်ထန်းထားတာကသာလို့ငါသာလေသူကအာဏိသင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့ကာလုံလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံရဲ့အာဏိသင်ကိုတော့အပြည့်အဝရလိမ့်မယ်ဆိုကျွန်တော်တို့ဒီလိုမပြောလဲမအောင်
ဟုတ်ကာလုံအာဏိသင်ဆိုတာဘယ်လိုသဘောလဲခင်ဗျနည်းနည်းလေးရှင်းပြလို့ရမလား
အဲ့တော့ကာလုံအာဏိသင်ဆိုတာတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပဲဆိုင်နေမယ်ဗျဖွဲ့စည်းပုံအခြေခံဥပဒေမှာတော့ तू ကဒီကာလုံကသူကလုံနိုင်တဲ့အချက်တွေရှိတာဟုတ်ဗျအဲ့တော့ဟိုကာလုံကလုံနိုင်တဲ့အချက်တွေရှိတယ်ဆိုကြတယ်မို့ဒီကာလုံကလုံနိုင်တဲ့အချက်တွေက तू ကဟိုအရေးပေါ်ဒီဘောကလာဆိုင်ရာပြတ်ထန်းချက်များစွာတက်ပြီးကျွန်တော်ဖွဲ့စည်းပုံကြေညာမှုရဲ့အခက်ဆက်တင်မှာပါတယ်။အဲဒီမှာဆိုလို့ရှိရင်လေဟိုကာလုံကတာပြီးရင်သူကပြတ်ထန်းနိုင်တဲ့ခါလေးရှိတယ်။သမရကတကယ်လို့လို့မရတဲ့ခါလေးရှိတယ်။ကာလုံခေါ်ပြီးကာလုံကမှပြတ်ထန်းမရတဲ့ရှိတယ်။အကြောင်းမလို့အဲ့ဒီဟာတွေအပေါ်မှာသူတို့နည်းနည်းလေးအစိုးရအနေနဲ့လည်းကုန်စန်းဖြစ်တယ်လို့ကျွန်တော်တော့ယုံကြည်ပါတယ
်။ဟုတ်ကဲ့
။ဒီမြန်မာတော့ကုသညုံကြီးကျွန်တော်ဖြည့်စွက်တင်ပြချင်တာကဒီ Facebook Live ပေါ်မှာတော့တွေ့ကြရတော့ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကသူကနိုင်ငံရေးဝန်ထမ်းအနေနဲ့တက်ရမှာအဲ့တော့သူရဲ့ protocol ကနောက်ကျနေလို့ဒါတွေကတော့ကလေးကလားအတွေးခေါ်တွေပါ။အမှန်အဖြစ်ကပြည်ထဲမှာလည်းတမရအထိကထိုင်တာပဲပြီးလို့ရှိရင်အတိုင်ပင်ခံကဒါဒုတိယနေရာထိုင်တာ။ဒါကြီးကကျွန်တော်တို့လူလည်းမသိဘူးပြောစရာလည်းအကြောင်းမရှိပါဘူး။အဲ့တော့ဒီဟာကြတော့အဓိကမဟုတ်ဘူး။သို့တော့ကာလုံအပေါ်မှာလက်ရှိအစိုးရရဲ့သဘောထားကတော့ကျွန်တော်မြင်တာကတော့ကာလုံဆိုတဲ့ရန်တရားကြီးပြည်ပုံချေရဥ်ဥ်ဥ်ဥ်စာအုပ်စိမ့်မှာပါတယ်။ဒါပေမဲ့အဲ့ဒီရန်တရားအဲ့ဒီ mechanism ကို အပြည့်အဝသုံးမချနိုင်တဲ့တခုတော့ကျွန်တော်တို့ကစိတ်မကောင်းဘူ
းဟုတ်ကဲ့ဒါပဲ
ကျွန်တော်
ဟုတ်ကဲ့ဥမမကြီးလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကျန်တဲ့သူပင်တိုင်းဆွေးနွေးသူတို့ကိုဖိတ်ခေါ်ချင်ပါလေကျွန်တော်ဥစီသူအောင်မြင့်ဖိတ်ခေါ်ချင်ပါလေဥစီသူအောင်မြင့်ခုနကဥမောင်မြင့်ပြောသွားတာလေကြားမိပါပါဥမောင်မြင့်ကလည်းရခင်ဦးသိန်းစစ်ဆိုးလက်ထက်မှာကာလုံစီကူတွေမှာတက်ခဲ့တဲ့လူဆိုတော့သူပြောသွားတဲ့ထက်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရင်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတွေထိတိအောင်မလုပ်နိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့အခုလွှတ်တော်ကလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမရဘက်ကလည်းပြောနေဒီပေါ်မှာဦးစီစုအောင်ရဲ့အမြင်ကိုကျွန်တော်ရေသုံးသိကြပါတယ်ပထမ
တစ်ခုကအခုဒီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်ထားတာပေါ့နော်အဲထည့်ထားတဲ့ခါကျတော့အခု NLD အစိုးရကဒီကလုံအစည်းအဝေးကိုမခေါ်ဘူးဒါပေမဲ့ကလုံအစည်းအဝေးနဲ့အလားတူလည်းတူလိုက်တယ်ပုံတော့မှပြည်စုံလည်းအခုတော့ကိုတားကြီးကိုပြောတဲ့ထဲမှာပါတယ်အစိုးရအဖွဲ့ရောသမ္မတရောအကုန်လုံးတက်ပြောကပ်ပြီးဒီကြိုးပါတယ်အစည်းအဝေးတွေခေါ်ပြီးတော့မှအလုပ်လုပ်ခဲ့တာတွေလည်းရှိတယ်အဲ့တော့အဲကလုံအစည်းအဝေးတော့မခေါ်ဘူးပေါ့နော်အဲ့တော့မခေါ်တဲ့ဟာနဲ့ပတ်သက်ရင်ကျွန်တော် NLD မဟုတ်တဲ့ခါကျတော့ NLD ကဘာလို့မခေါ်လဲဆိုတာကတော့ဒါ NLD ပါတီဝင်တွေပါတီသူတို့ပဲပြောနိုင်လိမ့်မယ်ဒါပေမဲ့ကျွန်တော်နားလေတော့က NLD အစိုးရ NLD အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟိုပုံမှန်လေးပြောရင်တော့အရင်ဒါစစ်အာဏာရှင်တွေစိတ်ကြိုက်ဆွဲထားတဲ့ဟာပြည်သူလူထုကဘယ်လောက်ရာခိုင်နှုန်းထောက်ခံတယ်ဘာညာဆိုပေမဲ့ဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောလို့ဆိုရင်အခုပြည်သူလူထုအစိုးရကိုပြန်ခိုင်ယူမယ်ဆိုရင်လည်းဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးအဲဒါခဏထားလိုက်ပေါ့နော်အဲ့တော့ဒီစာအုပ်အသိအထဲမှာဒီကုဏတော့2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်လိုက်လာဖို့ဟိုမသိတဲ့အထဲမှာဘုရားတော်ကဒီကာလုံဖွဲ့စည်းပုံကလည်းတခုအပါဝင်ပဲအဲဒီတော့တစ်ဖက်က NLD ကသူကဘာလုပ်ရကြလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်လိုက်လာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတာကမြူလာကကွေနဲ့လူမျိုးရေးကောင်စီဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်အတူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲဒီတော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲလို့မဟုတ်ဥပဒေတစ်ခုဆက်ပြီးတော့မှပြဋ္ဌာန်းရမယ်ဒီတိုင်းလုပ်ရမယ်ဆိုတော့ဒါမပါဘူးပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူငယ်ငယ်ပေးကြတယ်ဆိုရင်သမရကဒါအတီးပြည့်ချက်ယူပြီးတော့မှဒါလူငယ်ငယ်ပေးနိုင်တာရှိတယ်။နောက်အရေးကြီးတာတစ်ချက်ကတော့အဲ့မှာပါလဲဆိုတော့သမရကာကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအဲခုနကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါလည်းကျွန်တော်သမရကခန့်ရမယ်ဆိုတော့ဒီတော့ပဲပါတယ်။ပါတဲ့ခါကျတော့လောဆယ် NLD ကနေပြီးတော့ဒီအမျိုးသားကာကွယ်ရေးနဲ့လူငယ်ရေးကောင်စီအစည်းအဝေးတွေပါတယ်မခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့အစားကြီးကြီးမရှိဘူးအဲဒါပေမဲ့ကိုရတော်ကပြောသလိုပေါ့နော်တမတော်ဘက်ကတော့အခုပြောလာတယ်ပြောလာတဲ့ခါကျတော့ဒါကလည်းဟိုဒိဋ္ဌာရှင်းလင်းဝဲမှာပြောတာအဲ့ဒီမှာဒါ NLD ဘက်ကလည်းပြန်ပြောတာရှိတယ်ကျွန်တော်နားထောင်တော့ဆိုရင်ဟုတ်ပြီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ဘာကြောင့်ခေါ်ခြင်းနဲ့ဘယ်လိုပါ냐ဆိုတာဒီကာလုံစည်းဝေးထဲမှာအဲကာလုံထဲမှာဆိုရင်တမတော်ကဝီစည်းချုပ်လည်းပါတယ်ဒုသမရတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အဲတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမရကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးမှာပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီစားခေါ်ဖို့ဆိုရင်ဘာအကျိုးကြောင်းလဲခုနကတော့ပြောတဲ့ကာလုံအာလိစင်လို့ပါလို့ကျွန်တော်သိတော့နားမလည်ဥမော်ပြပြောတာအဲ့ဒီတော့မှတော့အခုကာလုံကိုချဲ့ထွေဖို့ကိစ္စတွေကဥမော်ပြကတော့ခုနကတော့သူပြောသွားတယ်သူမသိပါဘူးတဲ့အဲ့ဒီဥစ္စာကတကယ်တော့လွတ်တော်ထဲမှာအကုန်လုံးကိုလွတ်တော်အမတ်ကြီးအကုန်လုံးကိုဖျက်ဝေထားပြီးသားပဲဒီခံကျိုးကတင်သွင်းတယ်တမတော်ကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမော်ပြလက်မှတ်ပထိုးလို့အတူမသိဘူးလို့တော့သူညင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာလို့တော့ပါလာကြလဲဆိုတော့ဒီကာကွယ်ရေးနဲ့လူငယ်ရေးကောင်စီနဲ့ပတ်သက်ပြီးတော့မှအဲဒီဥစ္စာကပေါ့နော်ဟိုဘာလဲအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပါလာတယ်ပြီးတော့မှလွတ်တော်ကိုပေါ့နော်ပြန်ပြီးတော့မှအချက်သိမှုစိတ်မစိတ်နိုင်ငံတော်သမ္မတကိုအကြံပေးတဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာကိုတော့တော့ပြောတယ်ဥမော်ပြပြောတယ်ဟိုမဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်စီအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်လေကောင်စီရဲ့အားလုံးစံတဲ့သဘောထားကိုအလေးထား၍အဆုံးချက်ကိုနိုင်ငံတော်သမ္မတကပေးရမည်တဲ့။ဒါကတော့ဒါအတိအဖြစ်ပြတဲ့ဟာတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့နားလည်လို့ရတာကတော့ဒီခိုင်ဖြိုးပါတီနဲ့တပ်မတော်ဘက်ကအလိုစံတာကအဲ့တိုင်းရှိနေလို့ဆိုတဲ့သဘောပဲ။ကာလုံချက်ထွင်ခြင်းနဲ့သဘောတစ်ခုကတော့တိုက်ပြည်စီမံအုပ်ချုပ်ရေးမှာဒီတပ်မတော်ကဟိုကနတော်ကလို့ပေါ့နော်။ဟိုရှင်ပြိုင်သဘောမျိုးတော့မဟုတ်ဘဲနဲ့ပို့ပြီးတော့လွှမ်းမိုးခြင်းတဲ့သဘောတွေတွေ့နေရတယ်။အဲ့ဒါကြောင့်ကာလုံကိုခေါ်ခိုင်းတဲ့သဘောပဲ။ဥပမာဆိုရင်အခုဒါကရှင်းလင်းပွဲမှာဆိုရင်ဘာပြောကြလဲဆိုတဲ့ခါကျတော့ပြောလို့ပါလေလုံကြုံရေးငြိမ်းချမ်းရေးနဲ့ခြေဥပင်စင်ရေးဆွေးနွေးကြည့်နိုင်ရတယ်တကယ်တော့ခြေဥပင်စင်ရေးဆွေးနွေးကြည့်နိုင်ဖို့ဆိုရင်ဖြတ်တော်ထဲမှာဒါ NLD ကဥဆောင်ပြီးတော့မှလုပ်နေတယ်တတ်မတော်လည်းပါတယ်အဲ့မှာဆွေးနွေးကြည့်နိုင်လို့ရတယ်လေ
ဒါနဲ့ပ
တ်သက်ရင်ဆိုလည်းဒီလိုပဲတတ်မတော်ကိုယ်စားလှယ်တယ်ရောဟုတ်ကဲ့
ဟုတ်ကဲ့ဥစီဒါနဲ့ပတ်သက်ပြီးကျွန်တော်လည်းဖြတ်မိခြင်းတယ်ခုနကကျွန်တော်အဲ့မှာသတိထားမိတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့ထက်မှာ ဟိုတလောကဒီပြည်သူပါတီကဥက္ကူကြီးကသတင်းတောက်တွေကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်စုံချက်ဖြစ်တဲ့ဆိုရဲဟာမျိုးသူပြောသွားတယ်ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့လွှတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုလွှတ်တော်တွေပါထိတိုက်တွေ့မဲ့စာတော်ဆန်းစုကြည်နဲ့တက်ကြုံနဲ့ကိုယ်တိုင်ထိတိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလားဒီလိုအမြင်နဲ့ပတ်သက်လို့ဥစုစောမျိုးဘယ်လိုမြင်ပါလဲ
အဲကျွန်တော်ကတော့မမြင်ဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ဖက်နဲ့နားလည်မှုတွေတိဆောက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင်ဒီ NLD နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတိဆောက်ချင်တဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှတပ်မတော်ကအခုတင်လာတဲ့ဒီဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ဟိုမြောက်ဘက်ကိုသွားနေတယ်အဲဆိုတဲ့ခါကျတော့ဒီခုနကတော့လို့ညှိနှိုင်းဆွေးနွေးမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူသဘောထားချပြီးရဲ့ဒါရှိဖို့လိုတယ်အဲ့ဒါမရှိတဲ့နဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူးဒါအမှန်ကန်တဲ့ပြောဆိုချက်မဟုတ်ဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုမျိုးအခြေအနေတွေတွေ့နေရလေဒီကာလုံကိုခေါ်ဖို့ကိစ္စတွေပါတယ်ဆိုတဲ့ဥစ္စာကိုဒီ NLD ဘက်ကလည်းစဉ်းစားမှာမဟုတ်ဘူးဒီသဘောကိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်
ဒီပြည်စီရေးအတွက်ညှိနှိုင်းမှုလိုတယ်ပါညာဆိုတော့ကိုယ်တော်ကပြောသလိုပဲခြေဥပ္ပစီနဲ့ပတ်သက်လို့တမတော်ကလွတ်တော်ထဲမှာဘလို့လေးရက်တည်နေတယ်လေပြည်ထိုင်ပြောကဘလို့ရက်တည်နေတယ်ဆိုတာတတိုင်းတပြည်လုံးဒါကသိနေတာပဲဆိုတော့ကကြတော့ဒီအကြီးကိုအဲ့ဒီမှာအစင်မပြေဘူးဟိုကိုယ်တော်ကလို့ဖြစ်နေတယ်ဒါကိုကာလုံကဖြစ်မယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒါမှန်တဲ့အယူဆမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်ချိုလီလိုင်းပေါ်မှာရှိလို့တို့အချိန်ပေးကြပါလေဥမောင်မြင့်နဲ့ဦးစီသူအောင်မြင့်လီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးဦးညွတ်လှကိုဖိတ်ခေါ်ကြပါလေဦးညွတ်လှတုံနဲ့ဆွေးနွေးမြင်ပြလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလက်တလောဖြစ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွားတိုက်ဖြတ်ရမလဲဆိုတဲ့နီလန်တစ်ခုအဖြစ်ကာလုံအစည်းအဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှမ်းမိုးနိုင်တော့လွတ်တော်ကိုကောက်တာလုံနိုင်မှုကာလုံကနေလွှမ်းမိုးတိုက်ဖြတ်ဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလုံခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလုံအားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါဖြတ်သိမ်းမှုစီစဉ်လာတာဖြစ်ပါတယ
်။
ဒါမဖြစ်သင့်မဖြစ်တိုက်တဲ့ဆိုးရုပ်တဲ့အကြံစီဖြစ်ပါတယ
်။ဟုတ်ကဲ့ဦးညလာကြီးကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှိတူဖိတ်ခေါ်ချင်ပါတယ်။ဦးတန်းမောင်တို့တို့ဆွေးနွေးမြင်ပြလို့ရပါတယ်
။အာ
ဟုတ်ကဲ့ဦးညလာပြောတာအမှန်ပါလေ။ဒီဒီစစ်စစ်ကိုဖိတ်တာကဦးနေဝင်တဲ့ဘက်ကတော့အလောက်မဆိုးသေးပါဘူး။အခုကစစ်ကောင်တွေပြင်နေတာဖိတ်တာကမရရနိုင်တဲ့ဖြတ်တာပါ။ဒီကားလုံးခေါ်ဖို့တဲ့တော်အောင်ဆန်းစုကြည်ဆွေးနွေးမှုလည်းမပြောနဲ့ဒုက္ခတဲ့မှာတော့ဆွေးနွေးလို့မရတာတော်အောင်ဆန်းစုကြည်ဟိုကားလုံးခေါ်ပြီးဆွေးနွေးမှုလည်းရှိတော့ရှိကြမှာပါသူတို့အစမပြေတာရှိတော့မှာ
ဟုတ်ကဲ့
တော့ပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးတဲ့ဥမ္မောင်မြစ်ကိုပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ခုနကဦးစီသူအောင်မြစ်ရဲ့ပြောသွားတဲ့စကားတွေပေါ်မှာဥမ္မောင်မြစ်ရဲ့ပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါပါနောက်တစ်ခါသွားရှင်တွေပြောတဲ့အထက်မှာလေဒီကာလုံကုလို့ချက်ထွင်လာတဲ့ကိစ္စကစစ်တပ်လွှမ်းမိုးဖို့ကြိုးစားရတယ်ဆိုတော့အမြင်လေးတွေရှိတယ်ဥမ္မောင်မြစ်ဒါနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ကျွန်တော်နံပါတ်1ကတော့ဦးတီသူအောင်မြင့်ပြောတဲ့ဟာပေါ့လေအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကဟိုတမတော်စိုးရလက်ထက်မှာဆွဲရဆိုတော့မှန်တယ်ဒါပေမဲ့ကုသရေတွေနဲ့ဒီကျွန်တော်တို့လူလူသားစီရမှာပါတဲ့ကုသရေတွေနဲ့ပညာရှင်တွေဆွဲကြတာဖြစ်ပြီးတော့မှဒီဟာကိုလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်ပြည်သူ့ဆန္ဒလို့တဲ့ခါမှာကုသနှစ်တော်မှာ400ခန့်တော့ထောက်ခံတယ်ဆိုတော့ဒါက recorded ပဲဒါကိုညင်းလို့မရဘူးအဲ့လိုမျိုးညင်းတယ်ဆိုလို့ရှိရင်တော့ကိုယ်စီတို့အောင်မြည်အဲ့ဒါဆိုရင်2005ရွေးကောက်ပွဲကလည်းမမှန်ဘူးလို့ပြောမှာပေါ့လူတွေကဒါပေမဲ့ကျွန်တော်တို့ကနောက်ဆိုရွေးကောက်ပွဲမှာ NLD နိုင်တယ်ဆိုတာကိုလက်ခံတယ်လက်ဆိုင်နိုင်တယ်ဆိုတာလည်းလက်ခံတယ်ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ဒီ reference လုပ်တဲ့အချိန်တုန်းကတော့ကုသနေပတ်မှာ400ခန့်လုံးကမေးပေးတဲ့လူတွေရဲ့ဒီ600ခန့်လုံးကထောက်ခံခဲ့တယ်ဆိုတာကိုတော့လက်မခံလို့မရဘူးဒါဟာကိုကျွန်တော်နံပါတ်1ပြောချင်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကလုံးခေါ်တာကဖြစ်ဒီကိုအခြေခံဥပဒေပြင်ဖို့စသည်အားဖြင့်ဒီလိုခေါ်တာကဥပဒေကြီးလိုပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူးဖွဲ့စည်းကလုံးကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်းမာရေးလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။သို့တော့အခုကနိုင်ငံတော်တစ်ဝှမ်းမှာပေါ့ဗျာ။ကျွန်တော်တို့ကအရှိကိုအနောက်ကိုတောင်ဝက်မြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင်geopolitics ya ကျွန်တော်တို့ကသူကအခုလုံးဝိုင်းပြုံလာတာကျွန်တော်တို့ကဆုံချက်ကြနေတယ်ပေါ့အဲ့လိုအခြေအနေမျိုးမှာသမရကိုနိုင်ငံတော်တိုင်းမကန်ဟိုကျန်တဲ့ဒုတိယသမရတစ်ယောက်ကိုကျန်တဲ့လူတွေကိုအခုလုံးကတကယ်တမ်းပြောမယ်ဆိုလို့ရှိရင်ပညာတွေတက်ကြပါလိမ့်မယ်ဒါပေမဲ့လည်းစည်ရည်မြေနိုင်ငံရေးမြေဒီဟာတွေပေါင်းစုံပြီးတော့မှကျွန်တော်တို့
ခေါင်းကြီးကြီးနဲ့လူတွေ7ယောက်ပါတဲ့လူတွေကဖလေကြရင်နဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းတိုင်းပြည်အတွက်ဟိုကာကွယ်ရေးအတွက်လူကြုံရေးအတွက်အကျိုးရှိရာရှိကြောင်းကိစ္စတွေကိုဘာကြောင့်မလုပ်ချင်တာလဲလို့တောင်းကျော်ပြောချင်တာအဲ့တော့သောသောကဦးတန်းမောင်တို့ကျန်တဲ့လူတွေပြောတဲ့မဲခွဲမစွာတော့ဒါတော့ကျွန်တော်မပြောတော့ဘူး
ကြာဟုတ်ကဲ့ခုနလည်းဆွေးနွေးပြီးပါဟုတ်ကဲ
့ဒီကချင်းပြောလို့ရှိရင်ကျွန်တော်ကစက်နေနေပြောရမယ်ဆိုလို့ချင်းလမ်းပီးစကားပဲကြာမဲမခွဲပါဘူးဆိုတော့ကျွန်တော်ကအထောက်အထားနဲ့ပြောထားပြီးကားလုံးကမဲခွဲခဲ့တယ်ဆိုတာရှိလို့ချင်းကျွန်တော်ကိုပြောကျွန်တော်ဒီမြန်မာဟိုလက်သိခံသွားမယ
်မဲ
ခွဲပါဘူးပြောတော့မဲခွဲမယ်လို့ပြောတော့ဒီလူတွေအကြောင်းကိုကျွန်တော်ကတုံ့ပြန်စရာအကြောင်းကိုရှိ
ဟုတ်ကဲ့ပါခင်ဗျဟုတ်ဥပ
ဒေ BBC ကိုလည်းကျွန်တော်ပြောချင်တာခင်ဗျားတို့အခုလို့ဟိုဘကောမတော်တချင်းနေနဲ့ဖိတ်ကိုပြလိုက်ခါမှာနည်းနည်းဂုံဒီရရှိရလူဖိတ်ကိုပါ
ဟုတ်ကဲ့ဒ
ီမရှိရလူဖိတ်ကိုလို့ချင်းအဲ့ဒါကိုဒီတော်တက်ကြတယ်ပြောလို့ချင်းကျွန်တော်တို့ကတုံ့ပြန်ပြောရတဲ့ခါကျတော့ဘာဖြစ်လဲပြောတော့မြင်လည်းမမြင်ရဘူးဆိုတဲ့ခါကျတော့တော်တော်ပြောရခက်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့က VOA ရပါဟိုကူဥပမေပြောတာ DVB ရဖြစ်နေလို့ဟုတ်ကဲ
့ဟုတ်က
ဲ့ကျွန်တော်ဥပမေခဏလေးကျွန်တော်ဟိုဟာဥစီသူအောင်မြို့ကိုပြန်ဖိတ်ခေါ်ကြမှာလေခုနကကျွန်တော်အချိန်လက်နဲ့စိတ်ကန်ဒီလို့ဥမောင်မြို့ခုလို့ပြောပြတာကျေးဇူးအများကြီးပါဥစီသူအောင်မြို့ခုနကဥမောင်မြို့ပြောသွားတဲ့အထဲမှာပါပါတယ်ကာလုံကအဓိကတော့ဒီဒေသကကိစ္စတွေမှာလုံခြုံရေးအရာမျိုးသားလုံခြုံရေးအရာကိစ္စမှာစဉ်းစားချက်ဆိုလို့ရှိရင်တက်ကရဲ့စဉ်းစားချက်ပူပါဖြစ်တယ်ဆိုရအားသာချက်လူတယ်ဆိုတဲ့ဟာမျိုးသူပြောသွားပါတယ်ဥစီသူအောင်မြို့အတုံးပြန်ချက်သိကြမှာလေအဲ
ဒီဟာနဲ့ပတ်သက်ရင်ခုနကပြောသလိုပဲဟိုဘာကြောင့်ဒီ7ယောက်ဖြစ်ရတာလဲအဲ့တော့တကယ်တကယ်ကြားတဲ့ခါကျတော့ဟိုပြီးခဲ့တဲ့ရခိုင်အရေးဒီပိုင်းဖြစ်တဲ့အချိန်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့မှအစိုးရအဖွဲ့ရောခုနကတော့လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရောပါတဲ့ဒါအကြီးအကဲတွေဒါလုပ်ခဲ့တာပဲဆိုတဲ့ခါကျတော့အဲ့လိုဟာမျိုးတွေကဆိုရင်ပိုးတော်တာပြီးတော့ဟိုပြည့်စုံအောင်ပဲတော့အဲ့လိုအကြီးအကဲတွေရှိနေပြီးဆိုရင်ဒါကာလုံကိုခေါ်ဒီဖြစ်စီမခေါ်ဒီဖြစ်စီဒါဘာမှဟိုတိတ်ပြောတော့ချက်မရှိပါဘူးတော့ခုနကတော့ပြောသလိုပေါ့အဲဒီကိုတော့ဒီဒါဆိုဖွဲ့စည်းပုံကိုကျွန်တော်တို့ကဟိုငင်းတို့တစ်ခါပြန်ပြီးတော့ဖြစ်နေဦးမယ်ဟိုတော့မဲထည့်ခဲ့တယ်ဒါဘယ်လောက်အောင်မှလုပ်ခဲ့လဲဆိုတဲ့ဥစ္စာကဒါကြီးကတော့ဒီလိုပဲပြောရင်တော့ကိုတော့ပြောသလိုပေါ့ဒါနောက်ဆုံးလူတို့ကထောက်ခံတယ်ဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဒါကြီးကိုငင်းပယ်နေရသလဲပေါ့နော်အဲဒီသဘောပဲပြောဖို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အတိုက်အလိုက်လေးလိုက်စီစဉ်အချိန်ဆစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဒီကျန်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကဒီကုစလေဥမောင်မြစ်ကိုတော့တရင်တောက်ဥစုအောင်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်။တော်ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြပါခင်ဗျာ
။ထောက်လို့သူကောင်းအောင်နဲ့အတူကိုသားညုံအစီအစဉ်တင်ဆက်တဲ့ဒါရိုက်လီလိုက်ဆွေးနွေးခန်းကိုကြားခဲ့ရပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းနိုမီတာ3052တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြံနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစာရန်တွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းပတ်တဲ့လွှတ်တော်မှာတက်သေးထွက်ဆိုဖို့စီစဉ်ထားပါတယ်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးယူအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစာရန်တွေပေးအပ်ဖို့ကြာသာပတင်းနေ့အထိအချိန်ပေးထားတဲ့အကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့ဆင့်ခေါ်စာမှာပြောထားပါတယ်ရှင်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ရေးဆစ်ဆက်ညှိနှိုင်းပွဲတွေကိုအောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေရအဘော် KCN နေသတင်းဌာနကဒီကနေ့ပြောပါရယ်။ဒါအဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိသည့်အစည်းအဝေးအောင်မြင်မှုမရပဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတိုးနောက်မဆုတ်ဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပဲဖြစ်ပါရယ်ရှင်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားမှာတရုတ်ဆွေရကသူ့ရဲ့စီးရင်အရာကိုဒီကနေ့ထုတ်ဖော်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီခေါင်းဆောင်မော်စီတုံတစ်ချိန်လုံးကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးသမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာပါတီခေါင်းဆောင်မော်စီတုံကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကျင်းပခဲ့တဲ့ TNMA ရင်းပြင်မှာတပ်ဖွဲ့အင်အားရပောင်းများစွာပါဝင်တဲ့ဒီကနေ့စီးရင်ပြအခမ်းအနားကိုသမ္မတရှီနဲ့အတူဝန်ကြီးချုပ်လီကစ်ချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြပါရယ်ရှင်။ဒီတစ်ချိန်တည်းမှာပဲဟောက်ကောင်မာကတော့ရတက်ဖွဲ့ကပိတ်ပင်ကတ်သက်ထားတဲ့ကြားမှာပဲထောက်ပေါင်းများစွာသောအနက်ရောင်အင်ဂျီဝိဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြကြပြီးတော့ဒီဟောက်ကောင်လူလူလက်ထဲအာဏာပြန်အပ်ဖို့အတွက်တရုတ်ကွန်မြူနစ်ပါတီကိုတောင်းဆိုခဲ့ကြပါတယ်ရှင်
။တည်တင်းချင်းချက်ကမှခင်ပြရဲကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အတိုင်းရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1905ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.